Welcome to the Voice of America in Burmese.
Singalamane khin ba shin. Washington ne ro VOA American tan ga ni 2020 October la 25 ye tining rin ne manai khin season re go Myanmar san lo chin me ne 6 na yi ga ni 9 na yi thi line no meter 2440 ne 51 line no meter 190 ro ga ni thau lwin pe ni ba bi. Jama khin myo tat ba di manai khin tadin re go ko nyan win aw ne tu pyo pya pe ba me.November 3ရက်ရွေးကောက်ပွဲအတွက်သမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်မှာစနေနေ့ကကြိုတင်မဲပေးနေချိန်မှာပဲဒီမိုကရက်တစ်ပါတီကဝင်ရောက်ရွေးခံမဲ့ဂျိုးဘိုင်ဒန်ကတော့အကြိမ်နဲ့ရှင်ပြန်ရဖို့ရှိတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်ပွဲတွေလုပ်ဖို့တွားရောက်နေပါတယ်သမ္မတထရမ့်ဟာမနေ့ကနယူးယောက်ပြည်နယ်ကနေဖလော်ရီဒါပြည်နယ်ကိုတရားဝင်ရွှေ့ပြောင်းခဲ့တာဖြစ်ပြီးသူ့ရဲ့မိုင်းလာကိုအပန်းဖြေဆန်ရင်ရှိရာ West Palm Beach ကစာကြည့်တိုင်းမှာဖွင့်လှစ်ထားတဲ့မဲယုံရှိရာကိုတွားရောက်မဲထည့်ခဲ့တာဖြစ်ပါတယ်
I voted for a guy named Trump. Thank you very much, everybody.
Trump လို့ခေါ်တဲ့သူကိုမဲပေးခဲ့ကြောင်းသတင်းတောက်တွေရဲ့အမေကိုရေရေမောမောဖြေကြားခဲ့တာပါ။ဒါအပြင်မဲပေးရတာအတွက်ဂုဏ်ယူကြောင်းနဲ့မဲယုံဟာကောင်းမွန်ပြည့်စုံပြီးလုံခြုံစိတ်ချအောင်လည်းပြောပါလေ။မဲပေးအပြီးမှာသမရဟာမြောက်ကိုလိုင်းနပ်ပြည်နယ်လမ်ဘာတန်ကမဲဆွဲပွဲကိုတွားရောက်မှာဖြစ်တယ်လို့အိုဟိုပြည်နယ်နဲ့ဝစ်ကွန်ဆင်ပြည်နယ်ကလူမှုစုဝေးပွဲတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကတော့အရင်ရွေးကောက်ပွဲတုန်းကDemocratic Party အနိုင်ရလေရှိတဲ့ Philadelphia က Bucks County နဲ့ Luzerne County တွေကိုမဲဆွဲဖို့တွားရောက်နေတယ်လို့စနေနေ့မှာပဲ Florida ပြည်နယ်ကိုလည်းတွားရောက်ဖို့ရှိပါတယ်။ရွေးကောက်ပွဲကျင်းပဖို့တရင်နှစ်ပတ်လောက်ပဲကျန်တော့ပေမဲ့ American နိုင်ငံသား52တန်းကျော်ကကြိုတင်မဲပေးထားပြီးဖြစ်ပါတယ်။ Turkey နိုင်ငံ Istanbul မြို့နယ်နိုင်ငံတွင်တခြားနေရာတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ Turkey ရဲ့ American နိုင်ငံသားတွေအတွက် American တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်။Istanbul က American ကောင်စီရုံးအပဝင်မြို့တော်နဲ့ Turkey တွေကတခြားနေရာတွေမှာပါ American နိုင်ငံသားတွေနဲ့နိုင်ငံခြားသားတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေပြန်ပေးဆွဲတာတွေလုပ်နိုင်တယ်ဆိုရက်ယုံကြည်စိတ်ချရလို့တဲ့သတင်းတွေရထားကြောင်း Istanbul American တန်ယုံကတောက်ကြနေမှာသတိပေးချက်ထုတ်ပြန်ထားတာပါ American နိုင်ငံသားတွေအနေနဲ့ကြီးမားတဲ့ရုံးအဆောက်အဦတွေဈေးဝယ်စင်တာတွေအပြင်တခြား American နဲ့နိုင်ငံခြားသားတွေစုဝေးတွားရောက်လို့ရှိတဲ့နေရာမျိုးတွေကိုတွားမယ်ဆိုရင်သတိကြီးကြီးထားကြဖို့သတိပေးထားတာဖြစ်ပါတယ်။ဒါအပြင်ပြည်ဝင်ခွင့်ဗီဇာနဲ့ Turkey က American တန်ယုံကပေးနေကြတခြားဝန်ဆောင်မှုတွေကိုလည်းယာယီရပ်ဆိုင်ထားမယ်လို့ဆိုပါတယ်။ Turkey နိုင်ငံအတွက်လုံခြုံရေးဆိုင်ရာအခြေအနေဆန့်စစ်မှုတွေကလည်းအခုလိုသတိပေးချက်ထုတ်ပြန်ရတာလို့ American နိုင်ငံခြားရေးဌာနကစနေနေ့မှာပြောပါတယ်။ဒါပေမဲ့ဘာကြောင့်ရုတ်တရက်အခုလိုထုတ်ပြန်ရတဲ့ဆိုတာကိုတော့တည်တည်ချာချာမပြောပါဘူး။ Turkey အထောက်အကူပေးထားတဲ့ Syria မှာရှိတဲ့ Al-Qaeda အကြမ်းဖက်အဖွဲ့ကိုမကြာသေးခင်ကမှ American ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တဲ့နောက်အခုလိုသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ Poland သမ္မတ Andrzej Duda ကသူဟာ COVID-19 အကူအဆက်ခံရတယ်လို့စနေနေ့မှာပြောပါတယ်။ဒီရောဂါကူးစက်ပြန့်နှံ့မှုတားဆီးနိုင်မှုလူစုဝေးမှုတွေကိုတားမြစ်ထားတဲ့ကြားကပဲလူမှုဆန္ဒပြပွဲတွေလုပ်နေတဲ့ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေမှာအခုဆို COVID-19 ကူးစက်မှုတွေစံချိန်တင်လောက်အောင်တိုးလာနေတာပါနိုင်ငံခေါင်းဆောင်တွေဖြစ်တဲ့ American သမ္မတ Donald Trump ဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့ Brazil သမ္မတ Jair Bolsonaro တို့ဒီရောဂါအကူးဆက်ခံခဲ့ရတဲ့နောက်အခုနောက်ဆုံးအကူးဆက်ခံရသူကအသက်48နှစ်အရွယ်ပိုလန်သမ္မတဒူဒါဖြစ်ပါတယ်ဆေးစစ်ချက်အရဒီရောဂါအကူးဆက်ခံနေရကြောင်းသိခဲ့ရပေမဲ့ဘာယောဂလက္ခဏာမှမပြသလိုခွန်အားဖြင့်လည်းကျန်းမာစွာရှိနေကြောင်းသမရဒူရကတွစ်တာမှာရေးပါတယ်။ဒါအပြင်အလုတ်ကိုလည်းအွန်လိုင်းကနေပဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။သမရဒူရဒီယောဂပိုဘယ်လိုကူးစက်ခံရတယ်ဆိုတာကိုတော့သေသေးချာချာမသိရသေးပါဘူး။ဥရောပဒေသတွင် COVID-19 ကူးစက်မှုနှုန်းအဆမတန်တိုးလာနေတယ်လို့ပဲ American နိုင်ငံမှာလည်းတရက်အတွင်းကူးစက်ခံသူအရေအတွက်တိုးလာမှုနောက်တစ်ချီထပ်တွေ့လာတာကြောင့်ဆောင်းနဲ့လာမဲ့ဆောင်းရသူတွေမှာကူးစက်မှုတွေပိုများလာမှာကိုစိုးရိမ်နေကြပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းရတောက်ကြတဲ့အထင်မှာ American တလောအကူးဆက်ခံသူက8000ကျော်ရှိခဲ့တာပါ။ကမ္ဘာတလောဒီရောဂါအကူးဆက်ခံသူ42တန်းကျော်ရှိနေပြီးသေဆုံးရသူက1,000,000+ ကျော်ရှိနေပါတယ်။ California ပြည်နယ်မှာရာသီဥတုလွန်လွန်ကဲကဲပူပြင်းနေတဲ့အတွက်တောင်းမီလောင်ကျွမ်းမှုတွေဖြစ်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့တနင်္လာနေ့ကစပြီးဓာတ်ဖြတ်တောက်ထားမှာဖြစ်ကြောင်းဒေသခံတသန်းကျော်ကိုလျှက်စစ်တဲ့ဖြန့်ဖြူးပေးနေတဲ့ Pacific Gas and Electric Company ကတောက်ချန်နေကကြေညာပါတယ်။ California ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတလုံးမကြာခင်နှစ်တွေတွင်မီးလောင်ကျွမ်းမှုအများအပြားဖြစ်ပွားတဲ့ကြောင်းရင်းတွေထဲမှာပူပြင်းခြောက်သွေ့ပြီးလေတိုက်နှုံးပြင်းထန်တဲ့ရာသီဥတုကြောင့်မျက်စစ်ဓာတ်ラインတွေစက်ကရီယာတွေချုံရင်းပျက်စီးရတာကနေ sa ting ge le lo phit ting ya ja ra phit pi a khu le di lo ya ti uru chin ni myo shi ni chang ya ti uru khan man che twe ga tri pe ni ba de ta a a phyat taw khan ya de data re de ma san francisco bay ga yak kwe a mya su a pa win county 38 khu pa win ba de data gan ta tan yo shi de niya ga nei bang 4 thing kwe chaw ne a lut thana re ni ne tanin re ma na khin ga ni in ga ni thi nyet sin mi me ya ba shi ni ma ba ဒီလေတာမှာအောက်တိုဘာလတွေမှာမီးကြီးကျယ်လောင်နေရှိပြီးမနစ်ကတော့အင်ဂျင်ပေါင်းရာနဲ့ချီမီးလောင်ပျက်စီးခဲ့ရတယ်လို့ဒေတာကန်တသိန်းလောက်ဘေးလွယာရှောင်တင်းခဲ့ရပါတယ်ဒီလေတာမှာဒီနှစ်ထဲတောင်းမီးလောင်ကျွမ်းမှုပေါင်း 8,600 ကျော်ရှိခဲ့ပြီးလူပေါင်း 32 ဦးသေဆုံးခဲ့ရတာပါ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.33 ညဘိုင်းဒိုမီတာ40 kHz 9.33 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာ VOA ရဲ့တနင်္ဂနွေနေ့မနေ့ကင်းသတင်းတွေကိုတင်ဆက်နေပါတယ်ကမ္ဘာပေါ်ကကိုဗစ် -19 ကူးစက်မှုအများဆုံးနိုင်ငံပေါင်း90စီးရင်းထဲမှာမြန်မာနိုင်ငံကအဆင့်86မှာရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြုစုတဲ့စီးရင်းကိုကိုးကားပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။အော်တိုဘာ24ရက်စနေနေ့ည8နာရီကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း 43,800 နီးပါးနဲ့သေဆုံးသူ 1,066 ဦးရှိသွားပြီဖြစ်ပါတယ်။စနေနေ့တရက်တည်းမှာလူပေါင်း 14,000 ကျော်ကိုဓာတ်ခွဲဆန်းသတ်ခဲ့ရမှာ 1,432 ဦးစီမှာကိုဗစ်ပိုးတွေ့ရှိရတာကြောင့်စစ်ဆေးခဲ့သူအလုံးရဲ့ဆယ်ရာခိုင်နှုန်းမှာပိုးတွေ့ရတာဖြစ်ပါတယ်။အရှိတောင်အာရှဒေသတွင်မြန်မာနိုင်ငံဟာကိုဗစ်ကူးစက်သူအရေအတွက်စတုတ္ထအများဆုံးဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုမှာတော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်မြန်မာကတတိယလိုက်ပါတယ်။လက်ရှိအချိန်ထိကမ္ဘာမှာကိုဗစ်ကူးစက်မှုထိဆုံး၅နိုင်ငံကတော့အမေရိကန်၊အိန္ဒိယ၊ဘရာဇီး၊ရုရှားနဲ့အာဂျင်တီးနာအဆင့်လိုက်ဖြစ်ပါတယ်မြန်မာအိန္ဒိယချင်းတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကအဆင့်18တရုတ်ကအဆင့်51မှာရှိပြီးထိုင်းနဲ့လာအိုတို့ကတော့ WHO ရဲ့ကူးစက်မှုအများဆုံးနိုင်ငံ90အစည်းအဝေးမှာပါဝင်တာမတွေ့ရပါဘူးဒါပေမဲ့အင်ဒိုနီးရှားကအဆင့်19ဖိလစ်ပိုင်ကအဆင့်20မှာရှိပါတယ်ခင်ဗျာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသာအလို့သမားရေးဆိုင်ရာဥပဒေမူကြမ်းကိုလက်မှတ်ထိုးပြီးနောက်သတင်းပတ်တဲ့အတည်ပြုပြဋ္ဌာန်းလိုက်မယ်ဆိုရင်ဂျဂရာမြို့တော်နဲ့နိုင်ငံတော်မှာထောင်ချီတဲ့အလို့သမားတွေပါတဲ့ဆန္ဒပြပွဲတွေပေါ်လာမှာဖြစ်တယ်လို့အလို့သမားသမဂ္ဂကြီးတွေကစနေနေ့မှာသတိပေးလိုက်ပါတယ်အလို့သမားတွေအပေါ်ခေါင်းပုံဖြတ်မဲ့အဲ့ဒီဥပဒေကြမ်းကိုသူတို့ဆန့်ကျင်ကြောင်းနဲ့ဒါနဲ့ပတ်သက်လို့တွေးဆညှိနှိုင်းဖို့အသင့်ရှိကြောင်းအလို့သမားခေါင်းဆောင်တွေကပြောပါတယ်အစိုးရဘက်ကတော့ဒီစီမင်းဥပဒေဟာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေအတွက်အကန့်အသတ်ဖြစ်နေတာကိုဖြေလျှော့ပေးလိုက်ခြင်းသာဖြစ်ပြီးအလို့အကန့်ဒီပုံမှန်ရရှိလာစေမှာဖြစ်တယ်လို့တုံ့ပြန်ပြောပါတယ်အလို့သမားသမဂ္ဂတွေကတော့ဥပဒေသစ်ဟာအလို့ရှင်ကိုသာဦးစားပေးထားတယ်လို့သုံးသပ်ပါတယ်အလို့သမားဥပဒေကြမ်းကိုအောက်တိုဘာ9ရက်နေ့ကလွှတ်တော်မှာအတည်ပြုခဲ့ပြီးနောက်အင်ဒိုနီးရှားနိုင်ငံထလွှားဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးအကြမ်းဖက်မှုတွေဂျိုးကြားဖြစ်ခဲ့တယ်လို့ထောင်ထဲချီတဲ့ဆန္ဒပြသူတွေကိုဖမ်းဆီးခဲ့ပါတယ်ခင်ဗျာဂျပန်နဲ့ဗြိတိန်နိုင်ငံတို့ဟာအထင်ကရလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုတောက်ကြနေကလက်မှတ်ရေးထိုးလိုက်ကြပါတယ်ဒါဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ပြီးနောက်ပိုင်းပထမဦးဆုံးချုပ်ဆိုလိုက်တဲ့အရေးပါဆုံးစာချုပ်လည်းဖြစ်ပါတယ်။ဒီစာချုပ်အရဗြိတိန်နိုင်ငံကဂျပန်ကိုတွင်းနေတဲ့ Yorkshire သူသားတွေအပေါ်အကွန်အတုတ်လျှော့ချပေးမှဖြစ်တယ်လို့ဂျပန် Nissan ကားစက်ရုံတို့ကားအပူပစ္စည်းနဲ့ပတ်သက်တဲ့အခွင့်အရေးကိုလည်းလျှော့ချသွားမယ်အပြင်အခြားကုန်ပစ္စည်းတွေအပေါ်အကွန်လျှော့ချသွားမှာဖြစ်ပါတယ်။ဗြိတိန်လုပ်ကိုအင်ဂျီရှူဖနက် Stilton Cheese တွေ Biscuit တွေဗြိတိန်ဝက်သားတွေဂျပန်မှာဈေးချိုချိုနဲ့ဝယ်စားနိုင်တော့မှာပါဗြိတိန်ဂျပန်ကွန်သွယ်ရေးသဘောတူစာချုပ်သစ်ချုပ်ဆိုပွဲကိုတိုကျိုမြို့မှာပြုလုပ်ခဲ့ပြီးဗြိတိန်နိုင်ငံကကွန်သွယ်ရေးဝန်ကြီးလစ်ထရပ်စ်နဲ့ဂျပန်နိုင်ငံအကြီးဝန်ကြီးမိုတက်ဂီတို့တက်ရောက်လက်မှတ်ထိုးကြပါတယ်ဒီကွန်သွယ်ရေးသဘောတူညီချက်အရဂျပန်ဗြိတိန်နှစ်နိုင်ငံကြားကွန်သွယ်မှုပမာဏအမေရိကန်ဒေါ်လာ 19.5 ဘီလီယံဘိုထိမြင့်တက်လာွယ်ရှိတယ်လို့မျှော်လင့်ထားပါတယ်ဗြိတိန်ကအခုလိုဂျပန်နဲ့ကွန်သွယ်ရေးမြင့်တင်လိုက်တယ်ဆိုပေမဲ့ဒီတင်ဟာ EU ဥရောပသမဂ္ဂကနှုတ်ထွက်ခဲ့လို့နစ်နာသွားရတဲ့ကွန်သွယ်ရေးပမာဏကိုပြန်မှီဖို့ကတော့အလန်းကွာဝေးနေစေဖြစ်ပါတယ်။ဒီတင်ဟာအခြားနိုင်ငံတွေနဲ့လည်းကွန်သွယ်ရေးသဘောတူညီချက်ရဖို့ကြိုးပမ်းနေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့သဘောတူညီချက်ရဖို့ ကျိုးပန်းနေတယ်ဆိုပေမဲ့နှစ်နိုင်ငံကြားဆွေးနွေးမှုတွေကတော့ရှင်းမတိုးနိုင်ပဲကြန့်ကြာနေရပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံနယူးဒီလီမြို့မှာမီးခိုးမြူတွေဖုံးလွှမ်းနေပြီးစနေနေ့ကအစိတ်အတော့ဖြစ်စေတဲ့အဆင့်ထိကိုရောက်လာခဲ့ပေမဲ့အိန္ဒိယလယ်သမားတွေကတော့သူတို့တောင်ရတဲ့ရိုးပြတ်တွေမီးရှို့နေတာကိုရပ်ပစ်ဖို့ညှဉ်းဆန်နေကြပါတယ်။စနေနေ့ကနယူးဒီလီမြို့တော်နေရာတချို့မှာလေထုညင်ညမ်းမှုအဆိုးဆုံးအဆင့်ကိုရောက်ခဲ့တာပါ။အိန္ဒိယရဲ့လေထုညင်ညမ်းမှုအတော်ဆိုးဝါးနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲလေတုစောင့်ကြည့်ရေးအေဂျင်စီတွေကလက်တလုံးမှာလေမတိုက်တဲ့အတွက်နောက်နှစ်ရက်အတွင်းအခြေအနေတွေပိုဆိုးလာနိုင်တယ်လို့သတိပေးထားပါတယ်။နယူးဒီလီဝန်ကျင်မှာခွင့်ပြုချက်မရှိဘဲတောင်ယာရိုးပြတ်တွေမီးရှို့နေသူတွေကိုလိုက်လံဖမ်းဆီးဖို့တောင်းဝန်ရှိသူတွေရှာဖွေနေကြပါတယ်။ပြီးခဲ့တဲ့လကပဲပန်ဂျပ်ပြည်နယ်တစ်ခုထဲမှာတင်မီးရှို့တဲ့တောင်သူ 1,300 နီးပါးကိုဒဏ်ရာခဲ့ပါတယ်။ဂျိုဒူဓာတ်ပုံတွေနဲ့စုံစမ်းမှုတွေရအဲ့ဒီပြည်နယ်မှာတရားမဝင်တောင်ယာမီးရှို့မှု 12,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ The Voice of America VOA တင်းငွေနေနေမနက်ခင်း VOA ရဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြပါအောင်ခင်ဗျာCOVID-19 ကူးစက်မှုမြန်မာနေဆဲရန်ကုန်တိုင်းအတွင်းအသွားလာကန့်သတ်မှုရှိနေသလိုစီးပွားရေးလုပ်ငန်းအတော်များများပုံမှန်ပြန်ပြီးမလည်ပတ်နိုင်သေးတဲ့အတွက်သာမန်လက်လုလက်စားပြည်သူတွေအကြက်တဲနဲ့ရင်ဆိုင်နေရတာကြောင့်ပရဟိတအဖွဲ့တွေကအကူအညီထောက်ပံ့နေရတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးပြောပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါပြီးခဲ့တဲ့သတင်းတပုတ်ကိုပြန်ကြည့်ရင်မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုကနေ့စဉ်လိုလိုတထောင်ကျော်အထက်မှာရှိပြီးအများစုဟာရန်ကုန်တိုင်းကဖြစ်ပါတယ်။စီးပွားရေးလည်းပတ်နေရအောင်လို့စေယုံအလုံးုံတချို့ကိုအစိုးရကပြန်ဖွင့်ဝင်ပေးခဲ့ပေမဲ့ဆောက်လုပ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းအများစုကတော့ရပ်ဆိုင်းနေရဆဲဖြစ်ပါတယ်။ဒီလိုလုပ်ငန်းတွေရပ်ဆိုင်းထားရလို့မိသားစုနေစဉ်စားရည်တောင်ရည်အခက်ကြုံလာရတာကြောင့်ဒီကာယောဂါဆိုကြီးအ мян ပြီးဆုံးဖို့ဆူတောင်းနေရတယ်လို့ရန်ကုန်မြို့ဆောက်လုပ်ရေးလုပ်ငန်းဝင်တစ်ခုကအလို့သမဒေါ်အေးအောင်ကပြောပါတယ်။
မတော်တော့ဒီဥစ္စာကိုအမြန်ဆုံးပြီးပါစေလို့ပဲဆူတောင်းတာပေါ့နော်ဒီကလေးငယ်လေးတွေလည်းရှိတဲ့အခါကျတော့စားရေးတောက်ရေးနေထိုင်ဒုက္ခရောက်နေတဲ့အတွက်မဟုတ်လို့ဒီလော်ဒေါင်းလည်းမြန်မြန်ပြီးပါစေဒီအလုပ်ကလေးလည်းအမြန်ဆုံးပြည့်ပါစေလို့ပဲဒီလိုပဲနေ့စဉ်နေ့များဆူတောင်းနေရတာပဲ
ရန်ကုန်မြို့စင်ကြီးဘုံမှန်နေကြတဲ့ဆင်းရဲသားမိသားစုတွေကတော့ငကူကမှတနေ့လို့တနေ့စားအချိန်ကနေကိုဗစ်ကြောင့်အလုပ်အလက်မဲ့အဖြစ်ကိုရောက်သွားကြပြီးတချို့ဆိုရင်ကိုတေချောင်းကြံသွားကြသူတွေတောင်ရှိလာပါတယ်သုံးလသားအရွယ်ကလေးတူရှိတဲ့မိခင်မခိုင်သစဉ်မြစ်ကတော့ဆောက်လို့ရေးလုတ်သားဖြစ်ခဲ့တဲ့သူ့ခင်မွန်ဖြစ်သူကိုစင်နိုင်ထွန်းဟာအလုပ်လက်မဲ့ဖြစ်ပြီးကြံရမရတဲ့အဆုံးအော်တိုဘာလာဇာမိုင်းမှာအဆုံးစီရင်သွားတယ်လို့ပြောပါရစေ။ဒ
ီလေထမင်းမငှက်စီရပါဘူးလေ။ကလေးလေအရင်တိုင်းလေးပဲပြန်လဲပဲစီရမှာပဲ။ဒုံမုတ်တွေပါလဲဆက်ခက်ခဲမဖြစ်အောင်လို့ငါသိရင်သေးပါစေ။လို့လုံချေးပါဘူး။
လော်ဒေါင်းနေစားမချခင်လောက်တည်းကအဲ့လိုတိတ်ပြီးတော့အလုပ်ကမသွားတော့အလုပ်မသွားတော့ပဲနဲ့ဒီဒီနေ့အဝေးလေးသူမသွားတော့ဒီရက်ကွက်ထဲမှာပဲလောက်ပါသေးတယ်အဲ့တော့ဒီဘက်ကလော်ဒေါင်းချပလိုက်တော့အုတ်ကားတဲကားတွေပဲဝင်လို့မရတော့ခွန်ညာဆိုတော့အဲ့မှာလုပ်ငန်းလုံးဝပြတ်သွားတာလားအခုဒီကလေးလေးမှအဲ့လိုမျိုးနုမုတ်တွေစေးရဆက်လိုအပ်တဲ့အချိန်မျိုးတွေပဲအဲ့လိုဖြစ်လာခါကျတော့အဲ့လိုမျိုးလုပ်သွားလားညီမတွေးတာပေါ့နော်အဲ့ဒါကြောင့်တော့ညီမအတိကျတော့မသိဘူးပေါ့နော်
ဒီလိုအကြက်တဲရင်ဆိုင်နေရသူတွေစားနပ်ရိက္ခာအကူအညီရအောင်လို့ပြည်သူမှပြည်သူတို့လှူဒန်းခြင်းအစီအစဉ်နဲ့ကူညီဆောင်ရွက်နေသူကတော့တောင်နဂုံမြို့နယ်ကရန်ကုန်တိုင်းဒေသကြီးတွတ်တော်ကိုယ်စားလှယ်ဦးညီညီဖြစ်ပါတယ
်ဒီပိုင်းတွင်းမှာဖုန်းခေါ်ဆိုမှုပေါင်းကတော့တရက်ကိုပဲကျွန်တော်တို့မရှိဘူးဆိုရင်ကျွန်တော်တို့ကောပေါင်း150နဲ့200ကျားမှရှိပါတယ်ဗျာနောက်တော့ကျွန်တော်တို့မြောက်ဝေပေးခြင်းဆိုင်ရာမှာလည်းပဲကျွန်တော်တို့4500အိမ်တော်စု4500ဝန်းကျင်လောက်ကိုကျွန်တော်တို့မြောက်ဝေပေးနိုင်ခဲ့ပါပြီ
ဒီလိုလှူဒန်းမှုတွေရှိလာတာကြောင့်နေစဉ်ဘဝအခက်ကြုံနေရတဲ့အခြားသူတွေလည်းသူခင်မွန်းတယ်လို့အဖြစ်ဆိုးမျိုးနဲ့မကြုံပါစေနဲ့လို့မတ်ခိုင်သစဉ်မြစ်ကဆန္ဒပြုပါတယ
်။ဒါကုဒီလိုမျိုးအဖွဲ့အစည်းတွေရှိရဲကိုယ်ဒုက္ခမရောက်ဘူး။ဒါပေမဲ့ရေရှည်ကြလို့ရှိကြသူမစင်စားပဲနဲ့အဲ့လိုမျိုးမလုပ်စေချင်ဘူးပေါ့နော်။ကိုယ်ဒီအခိုက်တန်လေးကတော့အခိုက်တန်လေးခဏမှတော့လူတိုင်းကဒုက္ခတွေခံနေရတာပါ။အဲ့ဒီအတွက်ကြောင့်မို့အဲ့လိုမျိုးကြီးတော့မလုပ်စေချင်ပါဘူး။
ကမ္ဘာအခြားနိုင်ငံတွေမှာလိုပဲကိုဗစ်ကူးစက်မှုအရှိန်ကရပ်သွားအောင်မှမဟုတ်တာကြောင့်စားတောက်ရေးအခက်ကြုံနေရသူတွေကိုတတ်နိုင်သမျှအကူအညီတွေဆက်ပေးသွားမယ်လို့လူတော်ကိုယ်စားလှယ်ဦးညီညီကပြောပါတယ
်ကိုဗစ်ကာလပြီးတဲ့အခါမှာလည်းပဲကျွန်တော်တို့ရဲ့အခြေခံပြည်သူတွေကရိုင်းနေနေနဲ့ပြန်ထားမယ့်အခြေအနေတွေရှိတယ် အဲ့လိုခြေရင်မျိုးတွေကိုလည်းပဲဆက်လက်ပြီးတော့ကျွန်တော်တို့တက်နိုင်သလောက်ကျွန်တော်တို့ဒီတက်မဲ့သွားအောင်လို့ပံ့ပိုးစားရိတ်ခါတွေပံ့ပိုးသွားဖို့တွေကိုလည်းပြည်သူသားအဓိကအစီအစဉ်အနေနဲ့ရှိနေပါတယ်ဗျ
ပြည်သူသားအဓိကပရဟိတအဖွဲ့ကလည်းခက်ခဲနေသူတွေလက်ထက်စားနိုင်ရိတ်ခါတွေလိုက်လံဝေငှပေးနေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကြောင့်ဆိုးရိမ်မှုရှိနေဆဲဖြစ်ပြီးအသွားအလာကန့်သတ်မှုတွေရှိနေသေးပေမဲ့နိုဝင်ဘာ၈ရက်ရွေးကောက်ပွဲကတော့ရက်မရွှေ့ဆိုင်ပဲကျင်းပသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောနေပါတယ်ခင်ဗျာ
မြန်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေမှာနိုင်ငံသားရဲမူဝါဒဆိုင်ရာကိစ္စရပ်တွေဟာအဓိကရှိမနေခဲ့ပဲကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့အဲ့ဒီကပ်ရောဂါကြောင့်ဖြစ်လာတဲ့စီးပွားရေးကျဆင်းမှုပြဿနာတွေကသာအဓိကဖြစ်ရှိနေခဲ့တာပါဒါမဲ့တရုတ်နဲ့ကျူဘာနိုင်ငံတွေအပေါ်မှာသမ္မတထရမ့်ရဲ့တင်းမာတဲ့ရည်တည်မှုတွေကြောင့်နိုမာသောရက်နေ့ရွေးကောက်ပွဲမှာအနိုင်ရဖို့လိုအပ်နေတဲ့တချို့အရေးပါတဲ့ပြည်နယ်တွေမှာအထောက်အကူဖြစ်လာနိုင်စေတယ်လို့ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့ကြာသပတေးနေ့ကလှုပ်တဲ့နောက်ဆုံးအကြိမ်သမ္မတအလောင်းနှစ်ယောက်ရဲ့စကားဆစ်ထိုးပွဲမှာတော့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ခဏပဲပြောကြားခဲ့ပါတယ်နောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဆက်လက်လုံဆောင်နေတာနဲ့ပတ်သက်ပြီးမိတဲ့အခါမှာသမ္မတထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်းနဲ့တူးနေကြကတန်တမန်ဆက်ဆံရေးကိုကာကွယ်ပြောဆိုခဲ့ပါတယ်
။ You know what North Korea we're not in a war we have a good relationship you know people don't understand
မြောက်ကိုရီးယားနဲ့ကျွန်တော်တို့ကဆက်ဖြစ်နေတာမဟုတ်ပါဘူး။ကျွန်တော်တို့ရဲ့ဆက်ဆံရေးကကောင်းပါတယ်။ဒါအိုလူတွေနားမလည်ကြပါဘူး။တခြားနိုင်ငံကောင်းဆောင်တွေနဲ့ဆက်ဆံရေးကောင်းမွန်တာဟာကောင်းပါတယ်
။ Democratic Party သမ္မတလောင်းဂျိုးဘိုင်ဒန်ကတော့သမ္မတထရမ့်ရဲ့တစ်ဖက်သက်နိုင်ငံသားရေးမူဝါဒချင်းကပ်ပုံတွေဟာအမေရိကန်ရဲ့ရံပတ်နိုင်ငံတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝေဖန်လိုက်ပါတယ်
။ He's legitimized North Korea. He's talked about his good buddy who's a thug and he talks about how we're
ညောင်ကိုရီးယားကိုသူကတရားဝင်အသိမှတ်ပြုခဲ့တယ်။ပြီးတော့သူ့မိတ်ဆွေရောင်ရင်ကြီးအကြောင်းပြောတယ်။အဲ့ဒီလူကလူမိုက်လူရန်ကပါ။ပြီးတော့ကျွန်တော်တို့ကပိုကောင်းတယ်ပိုအဆင်ပြေတယ်လို့ပြောတယ်။သူတို့မှာပိုပြီးတော့စွမ်းရည်ကောင်းတဲ့ဒုံးကျည်တွေရှိလာနေပြီးအဲ့ဒီဒုံးကြီးတွေကအရင်တုန်းကထက်ကိုပိုပြီးတော့လွယ်လွယ်ကူကူနဲ့ရောက်လာနိုင်ပါတယ်
။သမ္မတထရမ့်အစိုးရကတော့မြောက်ကိုရီးယားနဲ့နျူကလ িয়ার ဆွေးနွေးမှုဟာသူ့နိုင်ငံသားရဲ့မူဝါဒရဲ့အောင်မြင်မှုတွေကတခုဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်အစ္စရေးနဲ့အိန္ဒိယနိုင်ငံတွေကြားဆက်ဆံရေးကောင်းလာအောင်ကြားဝင်ဆောင်ရွက်ခဲ့တာ။တာလီဘန်တွေနဲ့ငြိမ်းချမ်းရေးသဘောတူညီမှုဆွေးနွေးနိုင်ခဲ့တာ။ပဋိပက္ခဖြစ်နေတဲ့ဒေသတွေကတပ်တွေကိုရုတ်သိမ်းနေချိန်မှာစီးရီးယားမှာ IS အစွန်းရောက်တွေကိုနှိမ်နေနိုင်ခဲ့တာနဲ့ပြည်ပမှာရှိတဲ့အမေရိကန်တပ်တွေအတွက်ကုန်ကြစည်တွေကိုမဟာမိတ်တွေအနေနဲ့ပို့ပြီးပေးဖို့စီယုံနိုင်ခဲ့တာတွေပါဝင်တယ်လို့ပြောပါတယ်။သမ္မတထရမ့်လက်ထက်မှာအမေရိကန်ဟာကမ္ဘာအရေးကိစ္စတွေမှာခေါင်းဆောင်မှုအခန်းကဏ္ဍကနေနောက်ဆုတ်လာနေတာကြောင့်အီရန်ရုရှားနဲ့တရုတ်နိုင်ငံတွေဟာသူတို့ရဲ့ဩဇာလွှမ်းမိုးမှုတွေကိုချဲ့ထွင်ဖို့ခွင့်ပေးလိုက်တယ်လို့ဖြစ်စေတယ်လို့ဂျိုးဘိုင်ဒန်ကဝေဖန်ပါတယ်။အထူးသဖြင့်အမေရိကန်စစ်သားတွေကိုတပ်ဖို့အတွက်ရုရှားကတာလီဘန်တွေကိုစုငွေပေးတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးရုရှားကောင်းဆောင်ဗလာဒီမီယာပူတင်နဲ့ရင်ဆိုင်ဖြည့်ရှင်းဖို့ညှင်းဆန်ခဲ့တဲ့အပေါ်မှာဂျိုးဘိုင်ဒန်ကရှုတ်ချခဲ့ပါတယ်။စစ်ဖြစ်နေချိန်တွေကလွယ်ပြီးကျန်တဲ့အချိန်တွေမှာတော့အမေရိကန်နိုင်ငံရဲ့မူဝါဒဟာရွေးကောက်ပွဲမှာအဓိကအခန်းကဏ္ဍအဖြစ်ရှိမနေခဲ့ပါဘူး။ဒါပေမဲ့အခုနှစ်မှာတော့သမ္မတထရမ့်ကကွန်မြူနတီကျူဘာအပေါ်မှာတင်းကျပ်တဲ့ကုန်သွယ်ရေးကန့်သတ်ချက်တွေချမှတ်တာနဲ့ဗင်နီဇွဲလားကဆိုရှယ်လစ်ကောင်းဆောင်နီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့လှုပ်တာတွေကြောင့်ဖလော်ရီဒါမှာရှိတဲ့ကျူဘာနယ်ပယ်အမေရိကန်တွေရဲ့ထောက်ခံမှုတွေပိုရလာနိုင်ခြေရှိတယ်လို့Rice တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခ Mark Jones ကပြောပါတယ
် Trump's position that anti-capture position and pro-democracy position that Venezuela are helping
Trump ရဲ့ရည်မှုအခြေအနေ Castro ဆန့်ကျင်ရေးနဲ့ Venezuela ကဒီမိုကရေစီရဲ့ထောက်ခံမှုအခြေအနေတွေက Trump အတွက်ရွေးကောက်ပွဲမှာအနည်းငယ်အထောက်အကူဖြစ်စေပါတယ
်ဒါပြင် Trump က Israel ကိုအခိုင်အမာထောက်ခံတာက Florida မှာရှိတဲ့ဂျူးလူမျိုးတွေကဂျိုးဘိုင်ဒန်ပေါ်ထောက်ခံတာတွေကြာစင်းစီမလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး2016တုန်းကတော့အိမ်မှာရှိတဲ့ဂျူးလူမျိုးတွေဟာ Hillary Clinton ကိုအပြတ်အသတ်ထောက်ခံခဲ့ကြတာပါ ။ဒါပြင်ဒေါ်နယ်ထရမ့်ကတရုတ်နိုင်ငံပေါ်မှာကုန်သွယ်ခွင့်တွေတိုးကောက်လိုက်တဲ့အတွက်မစ်ရှိဂန်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေကအလုံသမားလူဒန်းသားမဲဆန္ဒရှင်တွေရဲ့ထောက်ခံမှုလဲရလာနိုင်ခြေရှိတယ်လို့ဆိုပါတယ်။ဒေါ်နယ်ထရမ့်က2016ရွေးကောက်ပွဲတုန်းကတော့အဲ့ဒီပြည်နယ်တွေမှာအနိုင်ရခဲ့ပြီးအခုနှစ်ရွေးကောက်ပွဲမှာလည်းဒီပြည်နယ်တွေဟာအနိုင်ရှုံးကိုဆုံးဖြတ်လာနိုင်ပွဲရှိပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့အတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ကျွန်မကတော့အေးအေးအားမှာ COVID-19 ကရောဂါကြောင့်နေအိမ်မှာနေထိုင်ရတာတွေများလာတာနဲ့အတူအလုံးလက်မဲ့ဖြစ်လာကြတဲ့အတွက်ဘုံမီနယ်မှာအိမ်တွင်းအကြမ်းဖက်မှုနဲ့မရေမှုတွေများလာရဲလို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကဆိုပါတယ်။ဒီဆောင်မအဖြစ်ဆုံးကို Moon News Agency ကသတင်းတော်ဝန်ဆောင်မှုကဆက်ပြီးပြောပြပေးသွားမှာပ
ါ COVID ကာလအတွင်း stay home နေထိုင်ရတဲ့အတွက်ကြောင့်အိမ်တွင်းအကြမ်းဖက်မှုတွေတစထက်တစတိုးလာတဲ့အထက်မှာမွန်ပြည်နယ်ဟာလည်းအပါဝင်ဖြစ်ပါတယ်အိမ်တွင်းအကြမ်းဖက်မှုနဲ့မရိမှုကျွလွန်ခံရတဲ့လူအများစုကတော့အမျိုးသမီးနဲ့ကလေးသူငယ်တွေဖြစ်တယ်လို့ဒေတာခံလူမှုအဖွဲ့အစည်းတွေကပြောပါတယ
်
ကိုဗစ်ကာလလည်းဖြစ်နေတယ်ဒါပေမဲ့လက်မခံလို့လည်းမဖြစ်ဘူးဆိုတော့တကယ်လို့ကိုရတိဝင်ရမယ်ဆိုလဲအမတို့စီစဉ်ပေးရမယ်ပေါ့လေအခုလောလောဆယ်တော့အိမ်ကနှစ်ထပ်ဖြစ်နေတဲ့ဆိုပေမဲ့လည်းရှိတာက18ယောက်တောင်မှဆိုတော့နေရာကနည်းနည်းခက်ခဲဖြစ်နေတယ်ပေါ့လေတယောက်တခန်းထားဖို့လည်းမဖြစ်တော့အစ်စ်ရောက်လာတဲ့လူတွေကတော့တယောက်တခန်းပဲပေးထားတယ်ကျန်တဲ့လူတွေကတော့ရောနှောပြီးနေရတယ်အဲ့လိုပဲစီစဉ်ပေးထားရတယ်ပေါ့နော်
ဒါကတော့မွန်ပြည်နယ်မော်လမြိုင်မြို့ကမိအမျိုးသမီးနဲ့ကလေးသူငယ်စောက်ရှောက်ရေးကေဟာရဲ့ပရိုဂရမ်ဒါရိုက်တာမိချယ်ရီဆိုဖြစ်ပါတယ်။မိကေဟာဟာအိမ်တွင်းအကြမ်းဖက်ခံရတဲ့အမျိုးသမီးတွေ၊မရိမှုကျူးလွန်ခံရတဲ့အမျိုးသမီးတွေနဲ့တက်ငယ်မရိမှုကျူးလွန်ခံရတဲ့ကလေးသူငယ်တွေကိုလိုအပ်နေတဲ့ဥပဒေပိုင်းဆိုင်ရာအကူအညီတွေအပြင်နှစ်သက်ဆွေးနွေးပေးတာနဲ့ပြန်လည်ထူထောင်ရေးအတွက်ကူညီပေးနေတဲ့ကေဟာတစ်ခုဖြစ်ပါတယ်။မွန်ပြည်နယ်မှာ COVID-19 ရောဂါတည်ပြုလူနာ900ကျော်နဲ့သေဆုံးသူ8ဦးအထိရှိလာပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့အောက်တိုဘာလ23ရက်နေ့ထုတ်ပြန်ချက်အရသိရပါဗျ။မိကေဟာကိုအမျိုးသမီးနဲ့ကလေးသူငယ်အခွင့်အရေးကိုအဓိကဦးစားပေးဆောင်ရွက်နေတဲ့စံပြလူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့က2022ဦးပိုင်းမှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ကိုဗစ်ဖြစ်ပေါ်နေစဉ်ကာလအတွင်းမှာအိမ်တွင်းအကြမ်းဖက်မှုနဲ့မရိမှုကျူးလွန်ခံရတဲ့အရေးအတွက်မြင့်မာလာတဲ့အတွက်ကြောင့်ကေဟာအတွင်းမှာနေထိုင်ဖို့ခက်ခဲဖြစ်လာပါတယ
်
အခုကိုဗစ်ကာလတခြားလို့မှာအိမ်တွင်းအကြမ်းဖက်မှုရောမရိမှုရောတိုးလာတယ်လို့ပြောရမယ်အမတို့စီမှာအခုထိဆက်သွယ်လာတဲ့လူရှိတုံးပဲ
ကေဟာကိုရောက်လာတဲ့လူတွေဟာတရားရင်ဆိုင်ပြီးတဲ့အသည့်ကေဟာမှာနေထိုင်ကြသလိုတချို့ကတော့စိတ်တန်ရာတွေပြေပြောက်တဲ့အသည့်နေထိုင်ကြပါဗျ။အမှုတစ်ခုပြည့်ပြတ်ဖို့အတွက်တရားစီရင်ရေးကလည်းတာမန်အချိန်မှတောင်နှစ်နဲ့ချီကြာနိုင်ပြီးကိုဗစ်ကာလအတွင်းမှာတော့ပိုပြီးတော့ကြာကြာနေပါဗျ။ဟိ
ုကြာတဲ့ခံမှတ်တော့မင်္ဂမလေးကတည်းမှထုတ်ဝေါ့ကိုအဲ့ဝန်ဆောင်မှုတော့ကလည်း
အစကတော့ပိတ်ဖို့စီစဉ်တယ်ဒါပေမဲ့ပိတ်လို့ရလည်းမဖြစ်ဘူးအန်ဒီယာကင်းစွာဆောင်ရွက်ဖို့ပဲလိုတော့တယ်နောက်တစ်ခုကတရားရုံးတွားတဲ့အခါမှာခက်ခဲဖို့ဖြစ်တယ်အများစုကတော့ယုံချင်းတွေရွှေ့ထားရတယ်များတယ်ဒီကိုဗစ်ကာလမှာလေဒါပေမဲ့အမတို့မှာတချို့ကတချုံအထိယုံချင်းတွားတတ်ရတယ်ဆိုတော့အဲ့လိုမှုမျိုးအရန်ခက်ခဲဖြစ်တယ်
ကိုဗစ်ကာလအတွင်းကျူးလွန်ခံရတဲ့အမှုတွေမှာဆိုရင်သစိုင်းတွေကြောင့်မဟုတ်ပဲဆွေမျိုးနှီးဆက်သူတွေကကျူးလွန်သွားတာကိုခံရတဲ့သူတွေကများနေတယ်လို့မိချယ်ရီဆိုကပြောပါတယ
်။
အမတို့စီကိုရောက်လာတဲ့အမှုတော်တော်များများကသစိုင်းနဲ့ဖြစ်တဲ့အမှုကနည်းတယ်အထူးသဖြင့်ဦးလေးနဲ့တူမညီမနဲ့အကိုဝန်းကွဲအဖိုးနဲ့မိအဲ့လိုတွေကများတယ်။ဘာလို့လဲဆိုတော့ကလေးကိုချင်းခဲ့တဲ့သူတွေကသစိုင်းတွေနည်းတယ်လို့မိဘတွေကလည်းသစိုင်းတွေချက်ဆွေမျိုးသားချင်းတွေကိုယုံပြီးမိမိတို့ရဲ့တာသမီတွေကိုစိတ်ချစွာနဲ့အထားတဲ့တကြပဲဖြစ်တယ
်။အခုလိုကန့်ယောဂါကာလမှာအလုံးလဲမဲ့ဖြစ်တာများပြီးတိုင်ကြားတဲ့နေရာအခက်ခဲတွေကြောင့်ပုံမုံများပြားလာတယ်လို့မေတ္တာဆောင်စည်းကေဟာဥက္ကဋ္ဌတော်တီတီနွယ်ကဆိုပါတယ
်။လက်ရှိမှာဘာဖြစ်လဲဆိုတော့ဖြစ်ပြီးပြီးဆိုရင်တို့ကရုံးနေပါလိမ့်ကက်တွေတွားဖို့အတွက်ကခက်ခဲတယ်လေ။အာဒါကိုသိကြီးနဲ့ဖြစ်ပါမလားဆိုတဲ့အတွေးတွေနဲ့ဟိုနေမဖြစ်မိဘူး။အဲ့ဒီခါကျတော့အတင်းထဲမှာဖြစ်နေတာတော့များနေတယ်အဓိကတော့ဘာဖြစ်လဲဆိုတော့အလုံးမရှိတာပေါ့နော်အလုံးမရှိဘူးသူတို့ရဲ့အာယုံဆိုင်မှုတွေမရှိနေဘူး
မုံပြင်းရဲ့အသွင်းကအိမ်တွင်အကြံဖက်မှုနဲ့မတိုင်းမှုကျွလွန်ခံရတဲ့အမျိုးသမီးတွေအတွက်ကူညီပေးနေတာကမိကေဟာအပြင်နောက်ထပ်ကေဟာတိတ်များများဆဆရှိမနေပါဘူး။မော်လမြိုင်မြို့ရွှေမြန်ဒီရီရက်ကွက်မှာဖွင့်လင်းထားတဲ့မေတ္တာစုံစည်းကေဟာဟာအမျိုးသမီးတွေကိုကူညီပေးနေတဲ့ကေဟာတစ်ခုဖြစ်ပါတယ်။ကိုဗစ်ကြောင့်ကေဟာကိုခိတပိတ်ထားရတာဖြစ်တယ်လို့တော်တီတီနယ်ကဆိုပါတယ်
။ဒါကိုဗစ်ကာလထဲမှာတော့ဒီနယ်ကတော့ကိုနီးမလုပ်ထားတော့ဘူး။ဟိုရုံးကပိတ်ထားလိုက်တယ်လေပိတ်ပြီးတော့အပြင်မှာပဲဒီနယ်တို့အပြင်လိုက်ထုတ်ပေးတယ် GDP တွေပတ်သက်တာတော့ဥပမာအခုဒီနေ့ဆိုရင် China rate တို့မျိုးပါမျိုးပတ်သက်တာလို့ဆိုရင်တော့ဒီနယ်အဲအပြင်သွားပြီးတော့တက်လို့တာပေါ့နော
်2020ခုနှစ်အတွင်းမှာတက်ငွေမရိမှု49မှုရှိတယ်လို့ရဲမှုထွန်းထွန်းကဆိုပါတယ်အမှုတွေကိုဖြည့်ရှင်းပုံနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မှတ်ချက်မပေးလိုဘူးလို့သူကဆိုပါတယ်အခုလိုအဖြစ်အပျက်မျိုးဟာပဝမှာအမဲဆက်တစ်ခုဖြစ်လာနိုင်တာကြောင့်ရဲစခန်းကိုမရောက်လာတဲ့အမှုအရေးအတွက်ဟာအခုထက်ပိုများနေပါတယ်လက်ရှိဖြစ်နေတဲ့မတိုင်းမှုတွေအတွက်ဥပဒေပိုင်းမှာပြည်နယ်လူမှုဝန်ထမ်းဦးစီးဌာနကဆောင်ရွက်ပေးနေတာဖြစ်ပြီးကြမ်းရှိနေတဲ့အမှုတွေကိုတော့ CSO အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်လက်ရှိ COVID ဒုတိယလှိုင်းမှာမတိုင်းမှု9မှုအတွက်လူမှုဝန်ထမ်းကလိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်ဒါပေမဲ့လည်းမြို့နယ်အစိမ်းမှာစိတ်ဖောက်မရှိသေးတဲ့အတွက်ကြောင့်နှင်းနာတဲ့အမျိုးသမီးငယ်တွေထားရှိဖို့အတွက်ကိုတော့မော်လမြိုင်မြို့မှာရှိတဲ့မိကေဟာနဲ့မြစ်တန်ဆောင်စည်းကေဟာလိုနေရာတွေကိုသာလွှဲပို့ပေးနေရတာပါအခုလက်ရှိဖြစ်နေတဲ့အမှုတွေဟာလည်းသူတို့ရဲ့စိတ်ပိုင်းဆိုင်ရာလုံခြုံရေးအတွက်လိုအပ်နေတဲ့အတွက်ကြောင့်မရှိမဖြစ်ကေဟာမှာလက်ခံထားရတာဖြစ်ပါတယ်သူတို့ရဲ့စိတ်ဖောက်တွေမှာလည်းနေရာအခက်အခဲတွေဖြစ်ပေါ်နေတာကြောင့်လူမှုဝန်ထမ်းအနေနဲ့မြို့နယ်အစိမ်းမှာဆေးဟောက်ဖွင့်ပေးဖို့လိုအပ်တယ်လို့မိချယ်ရီဆိုကပြောပါတယ
်။အေးဒါအမျိုးသမီးအကုန်အမျိုးသမီးနေမှာကောင်းဆိုလဲဆေးဖောက်
မြို့နယ်အစိမ်းမှာမြို့သမီးရေးရာအဖွဲ့တို့ရှိပေမဲ့သူတို့စီမှာစောက်ရှောက်ဖို့နေရာမရှိဘူးဖြစ်နေတယ်။ဆိုတော့မြို့နယ်မှာဖြည့်ရှင်းလို့ရတဲ့ပြဿနာတွေလဲအမားတို့စီလွှဲရတယ်ဆိုတော့အမားတို့ဖြစ်စေချင်တာကမြို့နယ်အစိမ်းမှာလဲဆေးဟောက်ဖွင့်စေချင်တယ်။ဒါမှမြို့နယ်မှာဖြည့်ရှင်းလို့ရတဲ့အမှုတွေဆိုမြို့နယ်မှာရှင်းပြီးမြို့နယ်မှာပဲစောက်ရှောက်လိုက်ရင်အခုလိုမျိုးတဏျာတဲမှာပဲစုပြောင်းနေတာမျိုးမဖြစ်တော့ဘူးပေါ့လေ
အချမ်းဘက်ခံရတဲ့အမျိုးသမီးတွေဘဝပြန်လဲထူထောင်နိုင်ဖို့အတွက်ပြည်နယ်အဆင့်ပြန်လဲထူထောင်ရေးစင်တာတစ်ခုဖွင့်လှစ်ပေးဖို့ကိုလည်းအစိုးရထံကိုတင်ပြထားတာရှိတယ်လို့သိရပါတယ်လက်ရှိအချိန်မှာတော့နေရာအခက်အခဲဖြစ်နေတာတွေကိုဖြေရှင်းဖို့အတွက်အိမ်ကလေးထပ်ငါထားပြီးအသေးရောက်ရှိလာတဲ့လူတွေကိုထားသွားဖို့အစီအစဉ်နေပါတယ်အမျိုးသမီးတွေအပေါ်နီးမျိုးဆောင်နဲ့အကြမ်းဖက်ခံနေရတဲ့ကိစ္စတွေမှာဆိုရင်အ ਨੇ စုကသာအမှုဖွင့်ပြီးတရားရင်ဆိုင်ရတွေရှိကအများစုကတော့တရားရင်ဆိုင်ရမှာကိုကြောက်တယ်လို့အသက်အန္တရာယ်နဲ့စိတ်ပိုင်းဆိုင်ရာချိန်ချောက်ခံရတာတွေကြောင့်ဖွင့်မပြောတဲ့အမှုတွေလည်းရှိနေပါတယ်။ဒါပေမဲ့ဖွင့်ပြောလာတဲ့အမှုတွေကိုရင်ဆိုင်ဖို့တရားရုံးဘက်ကအမှုရဲ့ရွှေ့ဆိုင်ထားတာတွေရှိတဲ့အတွက်ကြောင့်အမှုရင်ဆိုင်နေတဲ့အမျိုးသမီးတွေကိုကိဟာမှာပဲဆက်လက်ပြီးတော့စောင့်ရှောက်ခံရတာဖြစ်တဲ့အတွက်ကြောင့်နေထိုင်ဖို့အခက်အခဲတွေဖြစ်နေပြန်ပါတယ်။အကြမ်းဖက်ခံရတဲ့သူတွေအတန်ကျကျလောင်လောင်ကြားလာနိုင်ရဖို့အတွက်အကူအညီပေးနေတဲ့သူတွေရဲ့အခက်အခဲတွေကိုတာဝန်ရှိသူတွေကသိရှိပြီးအချိန်မီဖြေရှင်းနိုင်ဖို့အတွက်လွတ်တော်ထဲကအမျိုးသမီးကိုယ်စားလှယ်လောင်းတွေပို့ပြီးပါလာဖို့မျှော်လင့်နေကြပါတယ်။မွန်အမျိုးသမီးအဖွဲ့ဥက္ကဋ္ဌမိကွန်ချန်နွန်ကတော့
အနေနဲ့ဓမ္မအနေနဲ့ယုံကြည်ချက်တစ်ခုကတော့အခုဒီလိုမျိုးပေါ့နော်ရေသောက်ဘွဲမှာပေါင်းရှင်းတိုင်းမယ်လို့ပြင်ဆင်ထားတဲ့မျိုးသမီးတွေနေနိုင်တယ်မျိုးသမီးတွေရဲ့လိုအပ်ချက်ကပါတယ်ဖြစ်တယ်လဲဆိုတော့သူတို့နေနိုင်တော့မှသိတယ်ဆိုတော့သူတို့နေယုံကြည်ယုံကြည်ပြီးသားရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့အာဒီအတွက်သူတို့သာတကယ်လို့များရေသောက်ဘွဲမှာနေရာရတာဆိုလို့ရှင်အဲ့တော့မျိုးသမီးတွေအတွက်တကယ်လို့အပ်တဲ့အချက်တွေကိုဖြစ်ပြီးပေးနိုင်တဲ့ဖြင့်တော့မျိုးသမီးတွေအမြဲတမ်းလေးစားအားထားရတဲ့စံပြမျိုးသမီးတွေလည်းဖြစ်လာမယ်လို့တော့ဒီမှာနေတယ်လို့ပြောပါတယ်
ကျန်စားပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒုသက်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Go News Agency ကဝန်ဆောင်မော်ဒုသက်ကအေးအောင်ဇာနီနဲ့ Oliver Sio တို့ဖြစ်ပါတယ်။ဒုသက်ပတ်စဉ်အတန်းလွှဲအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုသက် Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့ညနေခင်းတွင်မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem လို့ပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOE American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်ကျွန်တော်တို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒဲရိုက်လီလိုက်အစီအစဉ်နေရာမှာရွေးကောက်ပွဲအထူးအစီအစဉ်တရားနဲ့အစားထိုးတင်ဆက်ပေးနေပါတယ်ဒီပတ်မှာတော့ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ် Channel FFE သတင်းအက်ဒီတာကိုမှုတက်ကနေပြီးတော့တင်ဆက်ပေးထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြွေးကြော်သံဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။အဲ့တော့ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဗဟိုပြန်ကြားရေးကော်မတီတွင်ရမှုမုံရအောင်ရှင်ဖြစ်ပါတယ်။ပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးဖြစ်ပါတယ်။ပြည်တော်စုကောင်းကျိုးဆောင်ပါတီရဲ့ဗဟိုအကြံပေးပုဂ္ဂိုလ်များအဖွဲ့ခေါင်းဆောင်ဦးကူကိုနိုင်ဖြစ်ပါတယ်။ဒီတစ်ပတ်ကျွန်တော်တို့ဒီ2020ရွေးကောက်ပွဲအထူးစီစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးမယ့်အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြွေးကြော်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာပါ။2008အခြေခံဥပဒေပြင်ဆင်ရေးကဒီနိုင်ငံရေးပါတီတိုင်းလိုလိုရဲ့ဒီရွေးကောက်ပွဲကြွေးကြော်ချက်တွေအခါကဒီရွေးကောက်နိုင်ငံရေးညီမချက်တွေရွေးကောက်ပွဲခရီးတွေထဲမှာပါတဲ့အဓိကအနေနဲ့ပါတဲ့အကြောင်းအရာတစ်ခုလည်းဖြစ်တယ်ပေါ့နော်။ဆိုတော့ပြီးခဲ့တဲ့ဒီအစိုးရတက်တန်းနှစ်ခုဒီတော်တော်တက်တန်းနှစ်ခုအတွင်းမှာလည်းအခြေခံဥပဒေပြင်ဆင်ရေးကိုဒီပြတ်တော်ထဲမှာလှုပ်ဆောင်ခဲ့တာမျိုးရှိတယ်။ဒါပေမဲ့ဒီဒီနိုင်ငံရေးအင်အားစုတွေဒီတိုင်းကအင်အားစုတွေမျှော်လင့်တဲ့ဒီ Federal Democracy ပြည်ထောင်စုရှိသွားတဲ့အခြေခံဥပဒေတော့မဖြစ်လာသေးဘူးပေါ့နော်။ဆိုတော့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲအလွန်မှာဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးပါတီရဲ့အနေနဲ့ပေါ့နော်။ဆိုတော့ဟိုအခြေခံဥပဒေပြင်ဆင်ရေးကိုဟိုနီးပြူဟာတွေပို့ပြီးတော့မှအမခန့်ချက်ရှိမယ်ပြည်သူ့ကိုအမခန့်ချက်ပေးနိုင်မယ်နီးပြူဟာတွေပို့ပြီးတော့မှဒီခြေကံဥတွေပြင်ဆင်ရေးကိုထိရောက်နိုင်အောင်လုပ်ဆောင်မဲ့စဉ်းစားချက်မျိုးတွေဆိုတော့ရှိပြီလားပေါ့နော်ဒါမျိုးချမှတ်ထားတာကိုရှိပြီလားဒါမျိုးဒီပြူကအပြောင်းလဲတွေကိုလုပ်ဆောင်ဖို့ရည်ရွယ်ထားတာမျိုးရှိသလားပေါ့ဒါလေးကိုကျွန်တော်ရင်ဆပြီးတော့ပြီးကျင်ပါခင်ဗျအရင်ဆုံးတော့ကျွန်တော်အန်ဂယ်မွန်ရောင်အောင်ရှင်ကိုဖိတ်ခေါ်ကြပါအန်ဂယ်မွန်ရောင်အောင်ရှင်ဆပြီးဆွေးနွေးပေးပါဦ
းကျွန်တော်တို့အခုရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတော်တော်များများရဲ့ညီမချက်ထဲမှာပါလာတာဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးဆိုတာပါလာတဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီဟာကိုအများကြီးကြိုဆိုပါတယ်အများကြီးလည်းဒီနေ့အားရမှုရှိပါတယ်အဲကျွန်တော်တို့ NLD အနေနဲ့ကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဟိုတစ်လျှောက်လုံးကျွန်တော်တို့ဟိုစူးစမ်းခဲ့ကြတာပါပဲ1993ဟိုကြိုက်စံကွန်းအမျိုးသားညီလာခံကလေးကကျွန်တော်တို့ကစပြီးတော့ဒီဟာကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့စူးစမ်းခဲ့ကြတာပဲနောက်တစ်ခါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတီးပြုမဲ့ကိစ္စမှာလည်းကျွန်တော်တို့က notebook ဆိုပြီးတော့ကျွန်တော်ကန့်ကွက်ခဲ့တယ်။နောက်2008ပွဲစည်းပုံအခြေခံဥပဒေရပြုလုပ်တဲ့2010ရွေးကောက်ပွဲလည်းကျွန်တော်တို့မပါခဲ့ဘူး။ဒါတွေလည်းကျွန်တော်ပဲဒါဟိုတပိတ်ပေါက်တယ်လို့ပဲဆိုရလို့လုပ်ခဲ့ကြတယ်ပေါ့။နောက်တစ်ခါဒီနောက်ပိုင်းမှာလည်းကျွန်တော်က4-6ပြင်ဆင်ရေး4-6ကိစ္စတွေနောက်59စာလုံးကိစ္စတွေဒါတွေမှာလည်းကျွန်တော်တို့ကကျွန်တော်တို့နဲ့မိဖက်ပေါ့လေမိဖက်ကျွန်တော်ညီနောင်ပါတီတွေပါတယ်ကျွန်တော်ညီမိဖက်ဒီဒီမိုကရေစီအင်အားစုတွေចောင်းသားတွေပါတဲ့အင်အားစုတွေနဲ့ကျွန်တော်တို့ဒီဟာကိုပြုပြင်ပြောင်းလဲမှုလုပ်နိုင်အောင်ကြိုးစားခဲ့ကြတာပါပဲနောက်ဆုံးမှာတော့ကျွန်တော်တို့2015ရွေးကောက်ပွဲပြီးတော့ကျွန်တော်တို့ကလွတ်တော်ထဲမှာအများစုရလာတယ်အများစုရလာတဲ့အချိန်ကျတော့လည်းဒီဟာကိုပဲတက်ပြီးတော့ကြိုးစားကြတာပါပဲပြီးခဲ့တဲ့2019ကာလပဲဆိုပါစို့အဲ့ဒီမှာကျွန်တော်တို့ဒါလွတ်တော်ထဲကနေပြီးတော့ပြင်ဆင်ဖို့ကြိုးစားခဲ့ကြတာပါပဲ။ဒါအားလုံးကြည့်ပါလေ။တို့တော်တွေကပြင်ဆင်ဖို့ကြိုးစားခဲ့ကြတဲ့အခါမှာဟိုတို့ချုပ်ပြောရရင်တော့ကျွန်တော်တို့မအောင်မြင်ခဲ့ပါဘူး။မအောင်မြင်ပေမဲ့လို့ကျွန်တော်တို့မှာအဲဒီဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတိပြုရမယ်။သို့မဟုတ်ကျွန်တော်တို့အဲဒီကျွန်တော်အလေးနဲ့ထားရတဲ့အချက်၃ချက်ကျွန်တော်ရခဲ့ပါတယ်။အဲ့ဒါတော့ဘာလဲဆိုတော့နံပါတ်၁ကကျွန်တော်တို့ ဒါတော့ဆန်ကားတော့ကပြည်သူလူထုကိုပေးထားတဲ့ဂရုတိုက်ကျွန်တော်တို့ကြည့်ပြအောင်ကျွန်တော်တို့စိုက်မမလုတ်ဆောင်ခဲ့တယ်ဆိုတဲ့အားကိုတို့ဒါကိုပြည်သူလူသိစေခဲ့ပါနံပါတ်၄ကတော့တော်တော်ထဲမှာပြင်ခဲ့ပြီမလို့အဲ့လွတ်တော်ထဲမှာကျွန်တော်တို့နဲ့အတူပဲဒီမိုကရက်တစ်အင်အားစုလွတ်တော်ကိုယ်စားလှယ်ပါလာတယ်တိုင်းရင်းသားမျိုးနွယ်စုလွတ်တော်ကိုယ်စားလှယ်ပါလာတယ်ဒီပြည်စင်မှုထဲမှာကျ ဒီပြင်ဆင်မှုအတွက်ပြည်သူလူထုကကျွန်တော်တို့ကိုဆက်ပြီးတော့အားပေးနေတယ်ဆိုတာကိုကျွန်တော်သတိပြုမိတာရှိပါတယ်အခုလာမဲ့ဒီလွတ်တော်သက်တမ်းပါဗောလေအဲ့လိုကျွန်တော်တာဝန်ယူနိုင်မဲ့အခြေအနေမျိုးဖြစ်ဖြစ်မဖြစ်ဖြစ်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့မူလယူရချက်ဖြစ်တဲ့ပြည်သူ့ကိုချေကအုပ်ရေပြင်ဆင်ရေးကိုဆက်ပြီးတော့ကျွန်တော်တိုင်ပေါ်ဝင်သွားမှာပဲဆက်ပြီးတော့ကျူစာ
ဆိုတာများသောအားဖြင့်ကတော့စီးပွားရေးလောကမှာ business နယ်ပယ်မှာတော့ဒါတော့တွင်ကျပါတယ်။အဲ့တော့ကျွန်တော်တို့ကနိုင်ငံရေးနယ်ပယ်မှာလည်းပဲ RDM ဖြစ်ဖို့လိုတယ်။ဒီလိုလုံးကာလမှာ result based သွားဖို့အတွက်အဲ့ဒီချိန်တုန်းကအပြင်းထန်ဆုံးလမ်းကြောင်းဖြစ်တဲ့အစဉ်ပြိုင်အစိုးရလမ်းကြောင်းကိုကျွန်တော်တို့ထောက်ခံပြီးတော့ဖြုတ်ဝဲရုံးလှုပ်ရှားမှုတွေလုပ်ခဲ့တယ်။သို့တော့ထိပ်ပိုင်းကောင်းဆောင်တွေကြားထဲမှာပဲနှုတ်ဖက်တာတွေပါလိဖြစ်ပြီးမအောင်ဘူး။90ရွေးကောက်ပွဲပြီးတဲ့အခါကျတော့လေဖွဲ့စည်းပုံအကျက်အကျဲဖြစ်တဲ့အခါကျတော့ဒါကျွန်တော်တို့စာတမ်းတစ်စောင်ကိုအကြံပြုစာတင်ခဲ့ပါတယ်လမ်းကြောင်းဒီဒီရဒါတွေကကျွန်တော်ထုတ်မပြောခဲ့သေးတာပေါ့။အဲ့တော့ပေါင်ထဲမှာတော့ကလည်းကျွန်တော်တို့ဒီညောင်းနှစ်ပင်တစ်ဖက်သက်ရေးဆွဲတာကိုကျွန်တော်တို့ဆန့်ကျင်တယ်။အဲ့တော့နောက်တစ်ခုကတော့2005မှာပထမတစ်ခါကျွန်တော်အပြင်းပြန်ရောက်လာလွတ်လာတဲ့အခါကျတော့လေဒီတစ်ဖက်သက်ရေးဆွဲနေတာကိုပေါ်ပေါ်ထင်ထင်လူသိရှင်ကြားဝေဖန်ကန့်ကွက်တဲ့အတွက်ကြောင့်ကျွန်တော်တို့ထပ်ပြီးတော့ဖန်ဆီးခံရတယ်။နောက်ဆုံးဒီ88ကျောင်းသားကောင်းဆောင်တွေအပြင်းမရှိနေခြင်း2008ဖွဲ့စည်းပုံအတည်ပြုဖို့အတွက်ကျွန်တော်တို့ဟာအဟံတားဖြစ်နေတယ်လို့ယူဆဖို့ရပါတယ်။ဒါကြောင့်မို့လို့လေကျွန်တော်တို့ကိုဒါ65နှစ်နဲ့6လပေါ့ချပြီးတော့ဒါရွေးအဝေးဆုံးနယ်စပ်နယ်ပြားတွေပို့ခဲ့အဲ့တော့ပြောချင်တာကဒီဖွဲ့စည်းပုံကိုကျွန်တော်တို့ကမဖြစ်ခင်လေကကျွန်တော်တို့ကန့်ကွက်ခဲ့သို့တော့အောင်မြင်တယ်ဒါပြက်ရွေးကောက်ပွဲကို NLD ကဝင်မဲဆိုတဲ့ဆုံးဖြတ်ချက်ဟာလည်းပဲဒါလက်တွေ့ကြတဲ့ဒီတခါတော့ဒါကျွန်တော်တို့ဒါ result oriented ဖြစ်တယ်စန့်ကျင်နေုံနဲ့မလုပ်မယ်ဆိုတာလည်းပဲ alternative တစ်ခုကိုမပြနိုင်တဲ့အခြေအနေမျိုးမှာဒါကိုဟို risk ယူပြီးတော့ဝင်မယ်လို့ဆိုတဲ့ဟာကိုကျွန်တော်တို့ထောက်ခံခဲ့တယ်။2013နှစ်စန်းပိုင်းမှာအင်းဒရာမှာလူလူဆွေးနွေးပွဲပြောပွဲမှာကွယ်လွန်သွားပြီဖြစ်တဲ့ဆရာဦးကိုနေရထင်လင်းဦးရကျွန်တော်ရဒါစပြီးတော့436ပြင်ဆင်ရေးကိုကျွန်တော်ပြောခဲ့တယ်။ကျွန်တော်တို့ကဖွဲ့စည်းပုံပြင်ဆင်ရေးအတွက်လူလူလှုပ်ရှားမှုတွေလုပ်တယ်လို့တစ်ချိန်တည်းမှာခေါင်းဆောင်9ယောက်နဲ့တွေ့ဆုံဆွေးနွေးမှုအတွက်ကျွန်တော်တရားဝင်စာတင်ခဲ့တယ်။အဲ့ဒါဘာလဲဆိုတော့ဒေါ်စန်းစုကြည်ဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးရွှေမန်းဥက္ကယောင်မြင့်အဲ့ဒီ9ရောက်နဲ့ကျွန်တော်တို့တွတ်တော်ပြင်ပမှာတရားဆွေးနွေးပြီးတော့သဘောထားတွေရယူဖို့ကျွန်တော်ကြိုးစားခဲ့ကျွန်တော်တို့ကဒီဥပဒေတစ်ခုကိုပြင်ဆင်တော့မယ်ပြဋ္ဌာန်းတော့မယ်ဆိုရင်လက်တွေ့ရလက်ထွက်ဖို့အရွေးဖြစ်ဖို့အတွက်ပြင်ဆင်ရတဲ့အပိုင်းတွေရှိတယ်အဲ့တော့ကျွန်တော်တို့ကဖြစ်စေချင်တာကရလက်ဥတီတဲ့ဒုက္ခမှုမျိုးဟလာကျွန်တော်တို့ကပြင်ဉာဏ်တွေအများကြီးတဲ့မှာသူ့ရဲ့ timeline နဲ့ပေါ့အချိန်ကာလအကန့်အသတ်နဲ့ဒီကာလတက်တန်းမှာ9နှစ်မှာဘယ်ဟာတွေကိုပူဇော်ပေးပြင်မယ်ကိန်းကနန်းအရာကဘလို့မှပြင်လို့မရဘူးဒါဆိုရင်နိုင်ငံရေးအရာဘလို့အမှုပညာမျိုးအောင်ဆောင်ရွက်နိုင်တယ်လဲဆိုတာကဒီဖွဲ့စည်းပုံပြင်ဆင်ရေးအဓိကတက်ဖြစ်တယ်ဟိုဒီလိုပြောလို့ကျွန်တော်တို့ကစစ်တပ်ကိုဟလာအလျှော်ပေးလိုက်ရောပြီးတော့ခေါင်းရှုပ်ဖို့ပြောနေတာမဟုတ်ဘူးကျွန်တော်တို့ struggle လုပ်တဲ့ဘိုင်းတွေအလုပ်ကိုလုပ်နေတာအခုကျွန်တော်တို့တော်တက်တန်း2ဆက်မှာပြောရင်ဒါအရင်တက်တန်းလုံးကပြောင်းစုဥပဒေအမှတ်45နဲ့ဇယားနှစ်နဲ့ဇယား9မှာပါတဲ့အချက်54ချက်တူးချက်ပြီးတော့ပြင်ဆင်နိုင်ခဲ့တယ်။အခု9နှစ်တက်တန်းမှာမတန်ဆွမ်းနဲ့ဥမင်းမဆွမ်း2ချက်ပြင်နိုင်ခဲ့တယ်။ဘလောက်ကျွန်တော်တို့ခိုင်ခိုင်မာမာကျွန်တော်တို့ရရှိလိုက်တယ်လေဆိုတာဒါကျွန်တော်တို့ကဟိုကိန်းကနန်းအချက်အလက်တွေနဲ့ဟိုစင်ညာလုံးတရားနဲ့ကျွန်တော်တို့ကချင်းကပ်ဖို့လိုတယ်။ကျွန်တော်တို့က32နှစ်ကျော်လောက်ကျွန်တော်ကဟိုပြောရင်တော့ရှင်းလင်းလုံးဥဆောင်ခဲ့တဲ့ကျွန်တော်တို့အနေနဲ့ပြောရင်ကျွန်တော်တို့ဒီလည်းအများကြီးမျော်လင့်တယ်။နောက်ဆုံးကျွန်တော်အခုပါတီထောင်တာကို၌ကအားမလို့အားမရစိတ်နဲ့ကျွန်တော်မှကျွန်တော်လှုပ်ချင်တဲ့ vision တွေရှိတယ်။အဲ့ဒါတွေကိုလွတ်လွတ်လပ်လပ်အကောင့်တွေပေါ်နိုင်ဖို့အတွက်ကျွန်တော်တို့စိတ်ကြည်ကိုယ်တွေ တဲဘော်တွေစူးစီးပြီးတော့ပါတီထောင်တဲ့ကိစ္စမှာလက်တွေ့ကျကျပြင်နိုင်တဲ့ကိစ္စတွေအများကြီးရှိဆိုတော့ဘာကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ကိုယ်ပိုင်အယူဆတွေ vision တွေကိုအကောင့်တဲ့ပေါ်ခြင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းဟို reserve based reserve oriented ပေါ့နော်ရလက်ကိုဦးတည်တဲ့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေကိုကျွန်တော်တို့လုပ်ပေးဖို့လည်းကျွန်တော်တို့မှာအစီအစဉ်တွေရှိတယ်အော်ပြင်ဆင်ထားတာတွေလည်းရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဘုကုနာကျွန်တော်ဆွေးနွေးပေးပါအောင်ဒီပေါ်မှာ
ရွေးကောက်ပွဲကော်မရှင်ဥပဒေနဲ့ပတ်သက်လို့လည်းကျွန်တော်ပြင်ဆင်ရေးလေးကိုပထမဆုံးပြီးတော့ကြံပြစ်ချင်ပါတယ်အဲ့တော့အခုလွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲဖြစ်အောင်ဆိုတဲ့နေရာမှာအဓိကဒိုင်းလူကြီးတပွဲကြီးကြရတဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ခန့်ခန့်ကအရေးကြီးပါတယ်အဲ့တော့ကော်မရှင်ကိုနိုင်ငံတော်သမရအနေပြီးတော့ခန့်တောင်းပေးရတာဖြစ်ပါတယ်အဲ့တော့ရွေးကောက်ပွဲမှာအများစုနိုင်ရတဲ့ပါတီကအစိုးရဖွဲ့ပြီးတော့ကော်မရှင်ကိုခန့်တာဖြစ်တဲ့အတွက်ကော်မရှင်ရဲ့ရက်တီချက်အဆောင်အချက်တွေပေါ်မှာတချို့ဟာမေးခွန်းထုတ်ကြတာရှိပါတယ်အဲ့တော့ကျွန်တော်အနေနဲ့မြင်လာတော့ပို့ပြီးတော့လွတ်လပ်ဖို့ညှတာဖို့ဆိုရင်တော့ကော်မရှင်ရဲ့ရာထူးတက်တန်းကိုသမရရဲ့တက်တန်းနဲ့အညီမထားဘဲနဲ့ပြည်တော်စုတရားလွတ်တော်ချုပ်တရားသူကြီးများရဲ့ရာထူးတက်တန်းကဲ့သို့အသက်80နှစ်ပြည့်သည့်အထိတော်ဝင်ထပ်ဆောင်ခွင့်ရှိသည်ဆိုပြီးတော့မှဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ဥပဒေကိုပြင်လိုက်မယ်ဆိုရင်ဒါထောက်ကကျော်ဆန္ဒမဲနဲ့လွတ်တော်ရဲ့ပြင်လို့ရပါတယ်အဲကျွန်တော်တို့ပြည်တော်စုကောင်းကျိုးဆောင်ပါတီအနေနဲ့ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေရရက်ကိုနိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားအတွက်ပြင်ဆင်ခြင်းပယ်ပြတ်ခြင်းအတိတ်ပြဋ္ဌာန်းခြင်းလို့ပြုလုပ်မယ်ဆိုပြီးတော့မှဒါပြည်သူများထံမှာအတီလင်းဂရုပြုထုတ်ပြန်ထားပါအဲ့တော့ဒီခြေခံဥပဒေကိုပြည်သူအများစုကပြင်ဆင်လို့တဲ့ဆန္ဒကိုပြပြကြပါကျွန်တော်ပါတီအနေနဲ့လည်းပဲပြည်သူတွေရဲ့ဆန္ဒနဲ့အညီကျွန်တော်နိုင်ငံနဲ့စီလျော်လိုက်ဖက်တဲ့ဖွဲ့စည်းပုံခြေခံဥပဒေဖြစ်အောင်ပြည်သူတွေကနေပြီးတော့ပါတီကိုတောင်းပေးလာမယ်ဆိုရင်ဒါအပြောမဟုတ်လက်တွေ့ကြကြရက်လက်ကောင်းရအောင်ဒါပြင်ဆင်ဆောင်ရွက်ဖို့စိတ်ပိုင်းပြတ်ထားပြီးဖြစ်ပါကျွန်တော်ပါတီရဲ့ဥက္ကဋ္ဌကြီးသူတော်ဦးရွှေမန်းနာဂအဖြစ်နဲ့ဥဆောင်နဲ့ပထမအချိန်ပြည်သူ့လွှတ်တော်ကနေပြီးတော့85ရာခိုင်နှုန်းကျော်ထောက်ခံမဲဖြစ်တာပြင်ဆင်နိုင်တယ်ဆိုတဲ့ဒါခုနကဆွေးနွေးသွားတယ်ဒီပုံမှန်436ခဝေးမှာအကျုံးဝင်နေအဲ့တော့တိုင်းဒေသကြီးပြည်နယ်ဥပဒေပြုစီရင်စရာနှစ်အဲ့ဒီမှာကဏ္ဍ၈ခုမှာအကျောင်းအရာ34ခုတိုင်းဒေသကြီးပြည်နယ်တွေကကောက်ခံရမယ်အခွန်ခတွေဇယား၅ပါအကျောင်းအရာအခု20ခုအစ်စ်ဖြစ်ဆွဲပြီးတော့ထည့်သွင်းပြဋ္ဌာန်းပေးနိုင်ခဲ့တာဖြစ်ပါအဲ့တော့ဒီပထမအကြိမ်ပြည်တော်စုလွတ်တော်မှာတောင်းမှာအခုလိုမျိုး54ချက်ကိုလက်တွေ့ရလက်ကောင်ရပြင်ဆင်နိုင်ခဲ့တာဖြစ်တဲ့အတွက်ကျွန်တော်ပါတီကိုသာပြည်သူကတောင်းပေးမယ်ဆိုရင်မကြမီမှာပေါ်ပေါက်လာမယ်တတိယအကြိမ်ပြည်တော်စုလွတ်တော်မှာဒီတဲ့ပို့ပြီးတော့မှရလက်ကောင်တွေရအောင်လက်တွေ့ကြကြဆောင်ရွက်နိုင်နိုင်မယ်လို့ယုံကြည်ပါတယ်
โอเคโอเคပြတ်တူဒီဒုတိယတစ်ပိုင်းဆက်သွားကြဒုတိယတစ်ပိုင်းမှာတော့ကျွန်တော်ပြင်သောဥပကိုကြီးကိုစပြီးတော့ငေးကျင်တယ်ပေါ့ခုနဥပကိုကြီးဆွေးနွေးခဲ့သလိုပဲဒီ2008ခြေကံဥတွေပြင်ဆင်ရေးကိုခန်းကဏ္ဍမျိုးစုံအားနဲ့လောက်ဆောင်ခဲ့တာအချိန်တော်တော်လေးပေးခဲ့ရတယ်ပေါ့နော်ပြည်သူတွေကဒီခြေကံဥတွေပေါ့ပြင်ဆင်ရေးပေါ့တော်တော်လေးကိုလည်းမျှော်လင့်ခဲ့ကြတာရှိရဲ့ဒီ9နှစ်သက်တမ်းမှာလည်းကျွန်တော်တို့ကဒီခြေကံဥတွေပြင်ဆင်ရေးကပြီးခဲ့တဲ့ဒီချိန်တွေကလိုပဲဘာမှဒီခုန436တကားလည်းမဖွင့်နိုင်ဘူးဟိုသူတို့ကြာကြာပြောင်းလဲလာတာမရှိတော့ဘူးမရှိသေးဘူးဆိုလို့ရှင်ရောဘယ်လောက်ထိဆက်ပြီးတော့ဒီပြည်သူတွေအနေနဲ့ဘယ်လောက်ထိစိတ်ရှည်လက်ရှည်စောင့်တဲ့လဲဆိုတော့နိုင်ငံရေးအင်အားစုတွေအနေနဲ့တော့ဒီခြေကံဥပဒေပြင်ဆင်ရေးဒီလမ်းကြောင်းကိုဘယ်လောက်တိုင်းတာဒီစိတ်ရှည်လက်ရှည်ဆက်ပြီးတော့စောင့်တဲ့လဲပေါ့ဆိုတော့ဒီပုံမှာလဲဟိုဥပဒေရဲ့ဟိုသဘောထားအမြင်ကိုဆွေးနွေးပေးသေးခြင်းတယ
်ဟိုအဓိကကတော့ကျွန်တော်တို့ဟိုအချိန်ကအရန်တန်ဖိုးကြီးပါတယ်ပြောင်းလဲအရန်မြန်တဲ့အချိန်မှာနားမည်ဆိုတဲ့တက်တန်းဟာနည်းနည်းနုံနုံကာလာယူဖို့ပေါ့ဟိုဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောရင်ကျွန်တော်ကဟိုကိုယ်တိုင်လည်းကျွန်တော်အတက်တန်းရှင်နေပါနောက်ဥပဒေနဲ့ပတ်သက်လို့လည်းစိတ်ဝင်စားအနေနဲ့ကျွန်တော်လေ့လာတဲ့သူဖြစ်တဲ့အခါကျတော့ခုမှခုနကဒါပြည်ထောင်စုဥပဒေအမှတ်45ဆိုလို့ရှိရင်ပြဋ္ဌာန်းပြီးပြီဖြစ်တဲ့အတွက်ကြောင့်သူကထပ်ပြီးတော့85ရာခိုင်နှုန်းကျော်စရာမလိုဘူးဒါအတည်ပြုပြီးသားခုနကပြည်ထောင်စုကပြဋ္ဌာန်းသောဥပဒေနှင့်အညီဆိုတဲ့အပိုက်ကို50ရာခိုင်နှုန်းကျော်နဲ့ကျွန်တော်တို့အဲ့ဒီ54ခုစလုံးနဲ့ပတ်သက်တဲ့အားတွေကိုကျွန်တော်တို့ပြင်လို့ရတယ်။ပြီးရင်သက်ဆိုင်ရာပြည်နယ်များမှာဥပဒေပြဋ္ဌာန်းပြီးတော့ budget volume ကြီးလာမယ်။ပြီးရင်အုပ်ချုပ်ရေးရန်တရားပြင်မယ်။နိုင်ငံရေးအရသူတို့ရဲ့ဒီပြည်နယ်တွေရဲ့လုပ်ပိုင်ခွင့်တွေကိုတိုးမြှင့်မယ်။အ အလားပြည်နယ်ဖွဲ့စည်းပုံပေါ်လာအောင်ကျွန်တော်တို့ကြိုးစားမယ်ဆိုတော့ဒါတွေဟာကျွန်တော်တို့လက်တွေ့ဆောင်ရွက်သွားမယ်ကိစ္စတွေဒါကျွန်တော်တို့ပြည်သူပါတီရဲ့မူဝါဒတွေဖြစ်ပါတယ်ကျွန်တော်တို့တွားနေတဲ့လမ်းကြောင်းဟာ revolution လား evolution လားအဲ့ဒါကျွန်တော်တို့ကပြည်သူကိုရှင်းရှင်းလင်းလင်းကျွန်တော်တို့ကသတင်းစကားပေးဖို့လိုကျွန်တော်တို့2012မတိုင်ခင်တုန်းကကျွန်တော်တို့ကဒါ revolution ပဲသို့တော့2012မှာရွေးကောက်ပွဲဝင်တယ်ဆိုတဲ့အဆုံးဖြတ်ချက်ဟာအရေးကြီးတဲ့နိုင်ငံရေးနှစ်သာရနှစ်ခုရှိတယ်တစ်ခုက90ရွေးကောက်ပွဲရလဒ်ကိုအကောင့်ထဲပေါ်ဖို့မတောင်းဆိုတော့ဘူးဆွတ်လွတ်လိုက်တယ်ဆိုတဲ့သဘောနောက်တစ်ခုက2008ပွဲစည်းပုံကိုမပြည့်ရင်ပါတီမထောင်ဘူးရွေးကောက်ပွဲမဝင်ဘူးဆိုတဲ့ရည်တည်ချက်ကနေပြီးတော့မကြိုက်ဘူးသို့တော့လက်ခံလိုက်တယ်လက်ခံပြီးတော့ဒီပေါင်တွေကနေတစ်ပြေးပြေးပြင်သွားဖို့ကြိုးစားတယ်ဆိုတာဟာနိုင်ငံရေးအားဖြင့်သူကတရွေ့ရွေ့ပေါင်းလဲတိုးတက်မှုလမ်းစဉ်ကို evolution ကိုတွေးလိုက်တာဖြစ်တယ်အဲ့လိုအခြေအနေမျိုးမှာဟိုကျွန်တော်တို့ကဘာလို့ဖြစ်နေလဲဆိုတော့ဟိုဘဲအသီးသီးကခေါင်းဆောင်တွေကဟိုကိုလူတွေကိုဟို follower တွေကိုမတားတော့ဘဲနဲ့လွတ်ပေးထားတဲ့ကိစ္စအမြင်သဘောတော့မတူရင်တခါတည်းအသေးတက်ဖို့ကြိုးစားတော့ဟာဒီလူကသူကစစ်တပ်သူကကြံ့ခိုင်ရေးဟလာသူကဟိုမဘာသာသူကအစ္စလမ်ဟလာသူက NLD အစရှိသည်ရှိသဖြင့်လူအဖွဲ့အစည်းတွေမှာတစိမ့်တွေကပ်ပြီးတော့ဆဲဆိုတိုက်ခိုက်နေတာတွေကိုခိတိရောက်မတားမြင်ရင်ခွင့်ပြုထားတဲ့သဘောဖြစ်တယ်အဲ့ဒါတိုင်းပြည်အတွက်သိအန္တရာယ်ကြီးတယ်လို့ဟိုကျွန်တော်ကတော့ပြောချင်တယ်ဘာလို့ဒီမိုကရေစီဆိုတာကဒီနိုင်ငံသားတွေရဲ့အသည့်ပေါ့နော်ရေချိန်ပေါ့အဲ့ဒီအပေါ်မှာမူတည်ပြီးတော့ဒီမိုကရေစီရဲ့ရလတ်အရေးအသွေးကလည်းအဆုံးဖြတ်ပေးလိမ့်မယ်လို့ကျွန်တော်တော့မြင်ပါတယ်။ဟု
တ်ကဲ့ဒါကျေးဇူးပါ။ဆိုတော့ဟိုကျွန်တော်အငယ်မွန်ရောင်အောင်ရှင်ကိုမေးချင်တက်ပြီးမေးချင်တာတခုပေါ့နော်။ဆိုတော့ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာဒီခြေကံမှုတွေပြင်ဆင်ရေးကိုလှုပ်ဆောင်ခဲ့တယ်ပေါ့။ဒီလှုပ်ဆောင်တဲ့နေရာမှာလည်းဒီဖက်ဝေဖန်မှုတွေရှိတာကလွှတ်တော်သက်တမ်းကုံကနီးမှလှုပ်ဆောင်လာဖြစ်တဲ့အတွက်ကြောင့်ဟိုတာဝန်ခြေုံလှုပ်တာလားဆိုတော့ဟိုဒီတွေ့ဆိုတော့ဝေဖန်မှုတွေလည်းရှိတယ်ပေါ့နောက်တစ်ချက်ကကြတော့ဒီနောက်တက်ဒီ2020အလွန်ဒီတွတ်တော်မှာဒီ NLD ကနေပြီးတော့တွတ်တော်ကိုထပ်ပြီးဦးဆောင်ဝင်ရမယ်ဆိုလို့ရှိရင်ခြေကဥပဒေပြင်ဆင်ရေးဘယ်လိုလှုပ်ဆောင်မှာလဲပေါ့နောက်နောက်တစ်ခါဒီဘယ်ချိန်မှာစပြီးလှုပ်ဆောင်မှာလဲပေါ့
ကောင်းပါတယ်ဒီမေးခွန်းလေးကဟိုနည်းနည်းပြည့်ပြည့်စုံစုံလေးတော့ကျွန်တော်လည်းပြောချင်ပါတယ်ကျွန်တော်တို့ကစိုးစိုးဘက်ကပေါ့လေတွတ်တော်မတိုင်ခင်ပေါ့တွတ်တော်တည်းမရောက်ခင်လဲကလည်းဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုကျွန်တော်တကယ်ကိုရုံးကန်စူးစမ်းပြီးတော့လုပ်ခဲ့တယ်ဒါအားလုံးကြည့်ပါလေနောက်တစ်ခါတွတ်တော်တည်းရောက်တော့လေတွတ်တော်တည်းမှာမပြောဘူးလားတွတ်တော်တည်းမှာမလုပ်ဘူးလားဆိုတာအဲ့ဒီဟာလေကျွန်တော်ကတော့လက်မကောက်ဘာကြောင့်လဲဆိုတော့ကျွန်တော်တခြားလုံးပဲကျွန်တော်ကောင်းဆောင်ရဲ့မိန်ကွန်းနေတဲ့မှာရောကျွန်တော်တို့ဒီပါတီရဲ့အာဘော်တွေထဲမှာရောဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုတခြားလုံးကျွန်တော်တို့ဟိုစူးစမ်းလာခဲ့ကြတယ်ပြောလာခဲ့ကြတာပေါ့သို့တော့ဒီဘက်နောက်ပိုင်းမှာပေါ့ဒီဘက်နောက်ပိုင်းမှာကျွန်တော်တို့နည်းနည်းတော့ဒီ paradigm အရွေ့တော့တခုတော့ကြည့်လာတယ်ဟိုပါပေါ့ပြည်တော်စုငင်းကြေးဒီလာကန်နဲ့27ရာစုပြည်လုံးတည်းဟာကျွန်တော်တို့ကိုင်းလာအဲ့ဒါလည်းဘာကြောင့်ကိုင်းလာလဲဆိုတော့ဒီဟာတခုလုံးကိုကိုင်းလိုက်တာနဲ့တတိုင်းနဲ့ democracy federal ပြည်တော်စုအနေသားတွေလည်းရောက်လာမယ်နောက်တကအမျိုးသားပြန်လဲတင်းညရေးကိုခြေကံတဲ့ငြိမ်းချမ်းရေးကိုလည်းကျွန်တော်တို့ဥတည်နိုင်တယ်ကျွန်တော်တို့အခုပြင်ကျင်တဲ့ဖွဲ့စည်းပုံခြေကံဥပဒေကိုလည်းဒါတစ်ဆက်တည်းပဲလုပ်သွားနိုင်တယ်လို့ကျွန်တော်တို့ယူဆတယ်အခု2020ရွေးကောက်ပွဲကြီးညာစာတမ်းမှာအချက်၃ချက်ပေါ့လေအဓိကအချက်၃ချက်ကျွန်တော်တို့ပြောခဲ့တယ်ပထမအချက်ကတော့ဗာလဲဆိုတော့တိုင်းရင်းသားအရေးနဲ့ပြည်တော်ငြိမ်းချမ်းရေးဆိုပြီးတော့ကျွန်တော်တို့ဥတည်ခဲ့တယ်ဒုတိယကတော့ပုံပြီးတော့ပြည့်စုံတယ်အဲ့ဒါကပါလဲဆိုတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဖြစ်ထွန်းပေါ်ပေါက်စေမဲ့ဖွဲ့စည်းပုံခြေကဥပဒေပေါ်ပေါက်ရေးဒါတော့အလေးနက်ရှိပါတယ်နိုင်ငံရေးဆိုတာဖြစ်နိုင်တာကိုပဲလုပ်ကြတယ်ဖြစ်နိုင်တာကိုပဲစဉ်းစားကြတယ်ဆိုတော့ဟိုကျွန်တော်ဒါကိုကျွန်တော်ဥတည်ပါတယ်တကယ်လို့ကျွန်တော်တို့2020မှာကျွန်တော်တို့တာဝန်ယူကြရမယ့်အခြေအနေမျိုးရှိလာမယ်ဆိုရင်လေဒီလမ်းကြောင်းပဲကျွန်တော်သွားမှာပါပဲ hard line မသွားပါဘူးเนาะကျွန်တော်တို့ဒီ revolution မသွားပါဘူးကျွန်တော်တို့ဟာမျိုးသားပြန်လဲတင့်မြတ်ရေးကိုဥတည်တဲ့မျိုးသားပြန်လဲတင့်မြတ်ရေးကိုအချိန်ကနေမျိုးသားရေးနဲ့အင်းသားမျိုးနွယ်စုတွေအားလုံးဒီပူပေါင်းဆောင်ရွက်နိုင်မဲ့ democracy federal ပြည်တော်စုလမ်းကြောင်းကိုပဲသွားရင်းနဲ့ပြည်သူ့အခြေခံဥပဒေကိုကျွန်တော်ညစင်မဲဆိုတာပဲပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ကျေးဇူးပါဆိုတော့ကျွန်တော်အခုကိုနိုင်ကိုမေးချင်တာကတော့ ဒီတမတော်နဲ့ဒီဒီရက်သားနဲ့ကြားထဲမှာအခြေခံဥပဒေပြင်ဆင်ရေးကိုသဘောတူညီချက်ရဖို့ဘယ်လိုလုံဆောင်သင့်တယ်လို့ယူဆရပါတော့ဒီပြည်တော်စုကောင်းကျိုးဆောင်ပါတီနဲ့ဒီလိုတမတော်နဲ့ဒီရက်သားနဲ့ကြားထဲကအခြေအနေကိုပြည်လျောင်ဆောင်ရွက်ဖို့အတွက်ကိုဒီမူဝါဒတွေရှိသလားပေါ့နော်ဘယ်လိုမျိုးကြည့်ရထားတာလို့ရှိတယ်ဗျာဒါလေးဆွေးနွေးပြသချင်ပါတယ်ခင်ဗျအ
ဓိကတော့တမတော်ဆိုတာကလည်းဒါနိုင်ငံဝန်ထမ်းပဲဖြစ်ပါတယ်။နောက်တမတော်ဆိုတာတမတော်သားတွေဆိုတာလည်းကျွန်တော်တို့ဒါနိုင်ငံသားတွေပဲဖြစ်ပါတယ်။အဲ့တော့အဓိကတော့ကျွန်တော်တို့ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုယ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုပဲအားလုံးဟာရှေ့ရှုပြီးဆောင်ရွက်မယ်ဆိုရင်အားလုံးဟာတူတူပဲဖြစ်ပါတယ်။ခုနကျွန်တော်ဆွေးနွေးတဲ့ဒီ436ခခွေးမှာကျုံးဝင်နဲ့ဘယ်နည်းများကကိစ္စလဲ။ဒါရီယာတပ်မတော်ဒါ25ရောင်ရင်တို့သူတို့ရဲ့သဘောတူညီချက်ပါလို့ဒါ2015ဇူလိုင်တုန်းကဒီ54ချက်ကိုပြင်ဆင်ရရှိခဲ့တာဖြစ်ပါ။ချင်းချင်းဒါတွေးဆညှိနှိုင်းမှုတွေအပြန်အလှန်လေးစားမှုတွေနားလည်ယုံကြည်မှုတွေဒါတွေကိုကျွန်တော်တို့တိဆောက်ကြဖို့လိုပါတယ်။အဲ့လိုတိဆောက်နိုင်မယ်ဒါပြီးခဲ့တဲ့2015တုန်းကလည်းဒါလက်တွေ့ဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်။ဒီလိုဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်ဒါကပြင်ဆင်ရေးဟာတိတ်ပြီးတော့ခက်ခဲစရာမရှိဘူးလို့ကျွန်တော်ဒီလိုမြင်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီအချိန်အုပ်တွေပြင်ဆင်ရေးကိုဟောတဲ့အခါမှာအဓိကတော့ပြင်ကျင်ဖို့ပြင်ရဲဖို့ပြင်ထပ်ဖို့လိုပါတယ်။ပြည်သူတွေရွေးချယ်တင်မြှောက်ပါဝင်လာတဲ့လွတ်တော်ကိုယ်စားလှယ်တွေတပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေနဲ့ဒီနိုင်တိုင်ပဲပူပေါင်းဆောင်ရွက်ပြီးတော့မှဆောင်ရွက်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့2015တုန်းက436ခါခွေးမှာအကျုံးဝင်တဲ့အချက်တွေကိုပြင်နိုင်ခဲ့တယ်လို့မျိုးဒီလာမဲ့ကာလမှာပြီးတဲ့ရလကောင်တွေရမယ်ယူကြည့်ပါတယ်အဲ့တော့ပြည်သူတွေကရွေးကောက်တင်မြှောက်ပြီးတောင်းအောင်ပေးလိုက်တဲ့ပြည်သူကိုယ်စားလှယ်ကပြည်သူတွေပေးတဲ့တောင်းတွေသူတို့နိုင်ငံရဲ့ဒီမိုကရေစီဟုတ်လားဖက်ဒရယ်ဒီသဘောတရားတွေကိုလက်တွေ့ကျကျလုပ်နိုင်ဖို့အတွက်ဒီအခြေခံဥပဒေကိုပြင်ဆင်ခြင်းကိုထောက်မြောက်အောင်ဆောင်ရွက်ပြီးတော့တာဝန်ကြီးကြီးလုပ်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူကြည့်ပါတယ်
။ဟုတ်နောက်ဆုံးမေးခွန်းကကျွန်တော်ဒီနိုင်ငံရေးပါတီတွေကဒီဒီတခြားနိုင်ငံရေးအင်အားစုတွေရောတိုင်းရင်းသားတွေရောဒီအခြေခံဥပဒေကိုပြင်ခြင်းနဲ့အားလုံးကပြင်ခြင်းပြည်သူကလည်းပြင်ခြင်းနဲ့ဟိုတက်မတော်ကလည်းမပြင်ဘူးလို့မပြောမပြင်ဘူးလို့မငြင်းဘူးပေါ့နော်ဆိုတော့ဆိုတော့ဒီအားလုံးကသဘောတူတဲ့ပြင်ဖို့သဘောတူတဲ့အခြေခံဥပဒေကိုဘလို့ဘုံသဘောတူညီချက်တွေချမှတ်ပြီးတော့ပြင်ဆင်သွားတဲ့တယ်လေပေါ့နော်ဒီ2020အလွန်ခင်းချင်းပါဆိုတော့ဒါလေးကိုတူတူချွတ်ချွတ်လေးဆွေးနွေးပေးသေးချင်တယ်အရင်ဆုံးတော့ကျွန်တော်ဥပကူယူဆွေးနွေးပေးသေးချင်ပါတယ
်ဟိုအဓိကကတော့ကျွန်တော်တို့ပေးထားချက်ပေါ့နော်ပြဋ္ဌာန်းချက်အရာရှင်းနေတာကတော့85ကျော်မှပြင်လို့ရအောင်အဲ့တော့85ကျော်ပါလာအောင်ပေါ့ဒီစစ်တပ်ကိုယ်စားလှယ်ပါလာအောင်ဘယ်လိုစီရင်မလဲအဲ့တော့ကျွန်တော်တို့ကနှစ်ခုရှိတယ်တစ်ခုကပြင်လိုက်ချင်းအားဖြင့်ရလာတဲ့အကျိုးအမြတ်ပေါ့အကျိုးကျေးဇူးကိုခင်ဗျားတို့တက်မတော်အပါအဝင်အားလုံးခန်းစားရမှာဖြစ်တယ်အ ਨੇ ဆုံးတော့တက်မတော်အပေါ်မှာပြည်သူရဲ့ယုံကြည်ကိုးစားမှုပေါ့ credit ကို share လုပ်တာပေါ့အဲ့ဒါရနိုင်တယ်ဆိုတာကိုကျွန်တော်တို့ကဒါစစ်တပ်ကလက်ခံလာအောင်ကျွန်တော်တို့စူးစမ်းပေါ့နောက်တစ်ခုကတော့ဟိုကျွန်တော်တို့ပြင်ဖို့စူးစမ်းတာလဲအကုန်လုံးပြင်ဖို့စူးစမ်းတာမဟုတ်ဘူးလက်တွေ့ကြကြအလားနိုင်ငံတော်ဖွံ့ဖြိုးရေးအတွက်နောက်တစ်ခါဒီတိုင်းရင်းသားတန်းတူရေးအတွက်အစရှိတဲ့ကိစ္စတွေကိုကျွန်တော်တို့စပြီးပြင်ဆင်ဖို့စူးစမ်းတာကိုမှခင်ဗျားတို့သဘောမတူဘူးလက်မခံဘူးဆိုရင်ဒီတက်နယ်ပြည်သူနဲ့ဆက်ဆံရေးဟာလည်းဆက်ပြီးတော့ဆိုးွားနေမယ်ပြီးတော့ကျွန်တော်တို့နိုင်ငံသားလည်းဖွံ့ဖြိုးတိုးတက်ရေးအဆရှိတဲ့ကိစ္စတွေကိုမဆောင်ရွက်နိုင်မဲနဲ့ဒီပဋိပက္ခနွန်ထဲမှာပဲကြာနေရင်အဲ့ဒီဆိုးကျိုးတွေရဲ့ဒဏ်ကိုခင်ဗျားတို့လည်းခံရမယ်ဟုတ်လားကျွန်တော်တို့ဘက်ကလည်းပဲအမျိုးသားပြည်နယ်တင်းပြည်ရေးကိုရှေ့ရှုပြီးတော့ဒါတက်မတော်အပါအဝင်ဒီနိုင်ငံရေးအင်အားစုတွေစီးပွားရေးလူမှုရေးစစ်ရေးအင်အားစုတွေအားလုံးတွန်းချုပ်တဲ့အမျိုးသားပြည်နယ်တင်းပြည်ရေးကိုကြည်ကြဲပြန်ပြန်စင်စားကြဖို့ချင့်ကပ်ကြဖို့လိုပြီးအချိန်နဲ့သိနှမျောဖို့ကောင်းတယ်ကျွန်တော်တို့ကလေးတွေလက်ထဲကိုဒီအထုတ်ချုပ်ကြီးတွေကိုမထားခဲ့ပါနဲ့တော့ဒါကကျွန်တော်ဟိုဖောက်ပြင်တရားအနေနဲ့ဒါကျွန်တော်ရဲ့တကယ်ဟိုရိုးသားတဲ့ပြင်းပြတဲ့အာသီသာပါပဲကျွန်တော်တို့လက်ထက်မှာဒါတွေကိုကျွန်တော်တို့ဖျက်ချင်ပြီအဲ့တော့ဟိုအတ္တမာနတွေကိုအားလုံးကလျှော့ပြီးတော့ကျွန်တော်တို့ပတ်မှန်ကန်ကန်ချင့်ကပ်ကြဖို့ကျွန်တော်တိုက်တွန်းချင်ပါဟုတ
်ကဲ့ဘုက္ခုနိုင်ချက်တော့ဆွေးနွေးပေးပါဦးဒီပုံမှာ
ချင်းချင်းတွေ့ဆိုဆွေးနွေးညှိနှိုင်းမှုတွေအများကြီးကျွန်တော်လုပ်ဖို့လိုပါတယ်အဲ့ဒီကနေပြီးတော့နားလေယုံကြည်မှုတွေရရှိအောင်ကျွန်တော်တိဆောက်ဖို့လိုပါတယ်အဲ့တော့ဒီကလုတ်တဲ့အခါမှာကျွန်တော်ဒီအခြေခံဥပဒေကိုပြင်ညင်နေဆိုတာကကျွန်တော်နိုင်ငံရဲ့တည်ငြိမ်ရေးကိုပိုကောင်းလာအောင်တိုင်းသာသွေးစည်းညီညွတ်ရေးနဲ့အမျိုးသားတင့်မြတ်ရေးပိုကောင်းအောင် ီနေ့ကျွန်တော်စူးစမ်းနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုရှိဖို့ပိုကောင်းဒီရွေးချက်နဲ့ပြင်နေဆိုတာကိုဒါအားလုံးနားလည်လက်ခံအောင်ကျွန်တော်တွေးဆုံညီနိုင်ဖြေရှာပြီးတော့မှဒါနားလည်မှုယုံကြည်မှုတိဆောက်ဆောင်ရမယ်ဆိုရင်ဒါ2015တော့ဒါဏ္ဍာဆခဲ့သူလူမျိုးလာမဲ့တတိယကြိမ်ပြောင်းတွတ်တော်မှာဒီဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်နိုင်ငံနဲ့စီလျော်လိုက်ဖက်တဲ့အခြေအနေမျိုးပြောင်းပြင်ဆင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်ကိုတောင်းပေးရင်လေကျွန်တော်ဒါပြင်းပြောင်းဆောင်ရွက်ပွားမယ်လို့ကျွန်တော်ဒီလိုခရီးပြုဆွေးနွေးလိုပါတယ
်ဟုတ်ကဲ့ခင်ဗျာအကယ်မွေအောင်အရှင်ဆုံးသက်လေးဆွေးနွေးပေးပါဦ
းဆုံးသက်ကတော့ကျွန်တော်ခုနကဆွေးနွေးကြတဲ့ကျွန်တော်တို့ရဲဘော်တွေဆွေးနွေးချက်ဒီကျွန်တော်သဘောတူပါတယ်သဘောကျပါတယ်ကျွန်တော်တို့ကတော့ဟိုတုံးစံအတိုင်းပါပဲကျွန်တော်တို့ဒီအတော့ဖြစ်ပွဲစည်းပုံခြေကဥပဒေပြင်ဆင်ရင်းနဲ့ပတ်သက်လို့ဘယ်တော့မှလက်မချော့ပါဘူးအဲလို2020မှာကျွန်တော်တာဝန်ယူရမယ်လို့ဖြစ်လာရင်လည်းကျွန်တော်ဆက်ပြီးတော့ဒီရုပ်ကံမှုကိုဆက်ပြီးတော့လုပ်ဦးမှာပါပဲပြီးခဲ့တဲ့အတွေ့အကြုံတွေအရပေါ့အတွေ့အကြုံတွေအရကျွန်တော်တို့ဖြစ်နိုင်ခြေကိုအစအဆုံးစဉ်းစားပြီးတော့မှလုပ်ကြမှာဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီပွဲစည်းပုံခြေကဥပဒေပြင်ဆင်ရေးကိုပြည်တော်ငင်းကြေးညီလာက21ရာစုပင်လုံးနဲ့ကျွန်တော်ခြေကွဲမှာဖြစ်ပါတယ်အဲ့လိုခြေကွဲပြီးတော့မှအားလုံးပါဝင်တဲ့အားလုံးအပါဝင်တဲ့ all inclusive ဖြစ်တဲ့ပူးပေါင်းဆောင်ရွက်မှုအပြန်လာလေးစားမှုနဲ့အပြန်လာယုံကြည်မှုကိုတည်ဆောက်ပြီးတော့ကျွန်တော်တို့ဒီပြင်ဆင်ရေးကိစ္စကိုအပေးယူနေအလျှော်တေးတွေလုပ်ရင်းနဲ့ဒါကိုအောင်မြင်အောင်လုပ်စားကြမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဆွေးနွေးပွဲကတော့ကျွန်တော်ဒီမှာပဲကျင်းမှာဖြစ်ပါတယ်အပေါင်းဆွေးနွေးပေးကြတဲ့အငယ်မောင်ရောင်အောင်ရှင်ဥက္ကူကြီးဥက္ကူနိုင်အားလုံးကိုကျေးဇူးတင်ကြောင်းပြောလို့ပါခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။နိုဝင်ဘာ3ရက်ရွေးကောက်ပွဲအတွက်သမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်မှာစနေနေ့ကကြိုတင်မဲပေးနေချိန်မှာပဲဒီမိုကရက်တစ်ပါတီကဝင်ရောက်ရွေးခံမဲ့ဂျိုးဘိုင်ဒန်ကတော့အကြိမ်နဲ့ရှင်ပြန်ရဖို့ရှိတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွဲပွဲတွေလုပ်ဖို့တွားရောက်နေပါတယ်။သမ္မတထရမ့်ဟာမနေ့ကနယူးယောက်ပြည်နယ်ကနေဖလော်ရီဒါပြည်နယ်ကိုတရားဝင်ရွှေ့ပြောင်းခဲ့တာဖြစ်ပြီးသူ့ရဲ့မိုင်းလာကိုအပန်းဖြေဆန်ရင်ရှိရာ West Palm Beach ကစာကြည့်တိုင်းမှာဖွင့်လှစ်ထားတဲ့မဲယုံရှိရာကိုတွားရောက်မဲထည့်ခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်လောက်ပဲကျန်တော့ပေမဲ့ American နိုင်ငံသား52တန်းကျော်ကကြိုတင်မဲပေးထားပြီးဖြစ်ပါတယ်ပိုလန်သမ္မတ Andrzej Duda ကသူဟာ COVID-19 အကူးစက်ခံရတယ်လို့စနေနေ့မှာပြောပါတယ်ဒီရောဂါကူးစက်ပြန့်နှံ့မှုတားဆီးနိုင်မှုလူစုဝေးမှုတွေကိုတားမြစ်ထားတဲ့ကြားကပဲလူမှုဆန္ဒပြပွဲတွေလုပ်နေတဲ့ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေမှာအခုဆို COVID-19 ကူးစက်မှုတွေစံချိန်တင်လောက်အောင်တိုးလာနေတာပါနိုင်ငံခေါင်းဆောင်တွေဖြစ်တဲ့ American သမ္မတ Donald Trump Britain ဝန်ကြီးချုပ် Boris Johnson နဲ့ Brazil သမ္မတ Jair Bolsonaro တို့ဒီရောဂါကူးစက်ခံကြရတဲ့နောက်အခုနောက်ဆုံးကူးစက်ခံရသူကအသက်48နှစ်အရွယ်ပိုလန်သမ္မတ Duda ဖြစ်ပါတယ်ကမ္ဘာပေါ်က COVID-19 ကူးစက်မှုအများဆုံးနိုင်ငံပေါင်း90စီးရင်ထဲမှာမြန်မာနိုင်ငံကအဆင့်86မှာရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြုစုတဲ့စီးရင်ကိုကိုးကားပြီးမြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။ခုချိန်ထိဒီရောဂါအကူးစက်ခံရသူပေါင်း 4,300 ကျော်နဲ့သေဆုံးသူက 1,000 ကျော်ရှိသွားပါပြီ။စနေတည့်ထဲမှာပဲလူပေါင်း 14,000 ကျော်ကိုဓာတ်ခွဲဆန့်သက်ရမှာ 1,400 ကျော်မှာ COVID ပိုးတွေ့ရတဲ့အတွက်စစ်ဆေးသူအလုံးရဲ့ 10 ရာခိုင်နှုန်းမှာပိုးတွေ့နေရတာဖြစ်ပါတယ်။ဂျပန်နဲ့ဗြိတိန်နိုင်ငံတို့ဟာသမိုင်းဝင်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုတောက်ချန်နေကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဟာဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ပြီးနောက်ပိုင်းပထမဦးဆုံးချုပ်ဆိုလိုက်တဲ့အရေးပါဆုံးစာချုပ်လည်းဖြစ်ပါတယ်။ဗြိတိန်ဟာတခြားနိုင်ငံတွေနဲ့လည်းကုန်သွယ်ရေးသဘောတူညီချက်တွေရဖို့ကြိုးပမ်းနေတာဖြစ်ပြီးအထူးသဖြင့်အမေရိကန်နဲ့သဘောတူညီမှုရဖို့ကြိုးပမ်းနေပေမဲ့နှစ်နိုင်ငံကြားဆွေးနွေးမှုတွေရှေ့မတိုးနိုင်သေးပဲကြန့်ကြာနေတာပါ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းနဲ့ထုတ်လွှင့်ပေးနေပါတယ်သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးသက်ပါ
Thank you. This program has come to you from the Voice of America, Washington.